Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ30ရက်စနေညပဲ VOA စီစဉ်လေးကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ချိန်တွေကြောင့် VOA စီစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်ကျမတော်အနေနဲ့ဒီဇဲဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ပြီးကြထန်းထားတဲ့ဥပဒေပေါင်းအတွင်းကသာဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့ဒီကနေ့ရက်စွဲနဲ့တက်မတော်ကောက်ရဲဦးစီးချုပ်ယုံကသဘောထားတရားထုတ်ပြန်ပါတယ်။တက်မတော်ကောက်ရဲဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လိုင်က2008ခုနှစ်အခြေခံဥပဒေကိုဖျက်သိမ်းမဲ့သဘောတည်းရောက်စေတဲ့စကားမျိုးဇန်နဝါရီလ29ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်စစ်တပ်ကအာဏာသိမ်းဖို့လုပ်နေပြီလားဆိုတဲ့ဆိုရင်ချက်တွေပြည်တွင်းပြည်ပမှာကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့တာပါ။တက်မတော်ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့ဘူဂျုံမူကြီးမင်းအောင်လိုင်ရဲ့ပြောဆိုချက်ကိုအချို့အဖွဲ့အစည်းတွေနဲ့မီဒီယာတွေကလူရာဆွဲပြောဆိုရေးသားတာတွေတွေ့ရတယ်လို့ပြန်ပြီးဆွဆဲထားပါတယ်။မင်းခွန်အပြည့်အစုံကိုလေးဆောင်မှုမရှိဘဲလူရာဆွဲအဓိပ္ပာယ်ဖွင့်ဆိုပြီးထုတ်ပြန်ချက်တွေသတင်းသုံးသပ်ချက်တွေလုပ်နေကြတယ်လို့လည်းတုံ့ပြန်ထားပါတယ်။ကောက်ရဲဦးစီးချုပ်အနေနဲ့နိုင်ငံတော်ကောက်ရဲတက္ကသိုလ်ကသင်တန်းသားအရာရှိကြီးတွေအခြေခံဥပဒေရဲ့သဘောတဘာဝကိုနားလည်သဘောပေါက်စေဖို့ဆွေးနွေးခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။တမတော်ရဲ့အခုထုတ်ပြန်ချက်ဟာဥပဒေစိုးမိုးမှုအတွက်ပုံစံကောင်းတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့အာနာယမြူသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြောခွင့်ရဒေါက်တာမျိုးညွန့်က VOE ကိုပြောပါတယ်စစ်ဖက်ဟာယူကော့ပွဲနဲ့ပတ်သက်ပြီးပြည်သူစာနာကိုလက်ခံတဲ့အဖွဲ့အစည်းတစ်ခုအဖြစ် NLD ပါတီကဖြစ်စေချင်တယ်လို့လည်းဒေါက်တာမျိုးညွန့်က Writers သတင်းဌာနကိုပြောထားပါတယ်ဒီကနေ့တက်မတော်ရထုတ်ပြန်ချက်ထဲမှာအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ပြီးဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့သာဆိုထားပြီးအခြေခံဥပဒေကိုမဖျက်သိမ်းဘူးအာဏာမသိမ်းဘူးဆိုတာမျိုးအတိအကျပြောထားတာတော့မပါပါဘူးကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်သူအခြေအတွက်ဟာတောက်ကြနေသည့်ဆိုရင်တရတသန်းကျော်ပြီဖြစ်တယ်လို့ဒီဆုံးသူအခြေအတွက်လည်း 1.18 သန်းကျော်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်အမေရိကန်ပြည်ထောင်စုဟာကူးစက်သူရောဒီဆုံးသူပါအများဆုံးနိုင်ငံဖြစ်ပြီးတောက်ကြညနေအထိဆိုရင်ကူးစက်သူအခြေအတွက် 26 သန်းနာကပ်လာနေတယ်လို့ဒီဆုံးသူက 4,300 ကျော်သွားပြီဆိုတာဂျွန်ဆော့ပင်းစတက်တို့ရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒီကြားထဲမှာပဲမျိုးဗီဇကွဲဗိုင်းရပ်စ်တွေပြန့်လာတာကြောင့်အခြေအနေပိုဆိုးလာမဲ့အပေါ်စိုးရိမ်နေကြပါတယ်။ပြင်သစ်နိုင်ငံမှာကူးစက်သူအရေအတွက်3,000တသိန်းကျော်၊သေဆုံးသူက9,000ကျော်၊ဂျာမနီမှာကူးစက်သူ2,000နီးပါးသေဆုံးသူ9,000ကျော်၊ချက်သမရနိုင်ငံမှာကူးစက်သူ9,000ကျော်၊သေဆုံးသူ16,000ကျော်အထူးသဖြင့်ရှိနေပါတယ်။ဂျပန်နိုင်ငံမှာတော့တောက်ကြနေကနောက်ထပ်ကူးစက်သူ3,500ကျော်ထပ်တိုးပြီးစုစုပေါင်း38,000ကျော်သွားပါပြီ။လက်ရှိထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေဆိုင်ရာအမိန့်ကဖေဖော်ဝါရီလ9ရက်နေ့မှာတည်တံ့ကုန်တော့မှာဖြစ်ပြီးနောက်ထပ်တစ်လနီးပါးထပ်တိုးဖို့ဂျပန်အစိုးရကစဉ်းစားနေတယ်လို့နီကေးဤသတင်းဌာနကတောက်ကြနေမှာဖော်ပြပါဗျာ။ကိုဗစ် -19 ရောဂါကာကွယ်ဆေးတီးပတင်မှုတော်နဲ့ပတ်သက်ပြီးဥရောပသမဂ္ဂ EU ကတောက်ကြနေမှာတင်းကျပ်တဲ့စီးငင်းတွေချမှတ်လိုက်ပါတယ်။ဒါဟာဖြင့်ဒီတိမ်လိုနိုင်ငံမျိုးတွေစီကာကွယ်ဆေးပို့မဲ့ကိစ္စထိခိုက်သွားနိုင်ပြီး EU နဲ့ဒီတိမ်အကြားအငင်းပွားမှုပြင်းထန်လာနိုင်ပါတယ်။ဒါပေမဲ့လည်း EU အဖွဲ့ဝင်28နိုင်ငံထဲမှာထုတ်လုပ်တဲ့ကာကွယ်ဆေးတွေမြောက်ပိုင်းအိုင်ယာလန်စီတင်ပို့တာကိုထိန်းချုပ်ဖို့တော့အခုစီးမင်းသစ်မှာမပါရှိဘူးလို့ဥရောပကော်မရှင်ကရှင်းလင်းပြောဆိုပါတယ်။မြောက်ပိုင်းအိုင်ယာလန်ဒေသဟာဒီတိမ်နိုင်ငံထဲမှာပါရှိပြီး EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အိုင်ယာလန်နိုင်ငံနဲ့နယ်နိမိတ်ချင်းတည်ဆပ်နေတာပါ။EU ကနေပြည်ထနိုင်ငံထုတ်ထွက်ခြင်းကရထားတဲ့သဘောတူညီချက်အရ EU ဖွဲ့ဝင်နိုင်ငံတွေမှာထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုမြောက်ပိုင်းအိုင်ယာလန်ဒေသစီအဒါအစီအကံတမ်းမရှိဆက်ပြီးပေးပို့နိုင်ပါတယ်။ဂျီဒင်ဆွီဒင်ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ AstraZeneca နဲ့ EU အကြားအငင်းပွားမှုဖြစ်နေချိန်မှာပဲ EU ရဲ့အခုကန့်သတ်ချက်ထွက်လာတာပါ။ AstraZeneca ကုမ္ပဏီကနေသူတို့ဝယ်ထားတဲ့ကာကွယ်ဆေးတွေတခြားနေရာကိုပြောင်းပြီးပို့လိုက်မလားဆိုတဲ့ဆိုရင်ချက်မျိုး EU နိုင်ငံတွေအကြားထွက်ပေါ်နေချိန်မှာပဲEU ထဲမှာထုတ်တဲ့ကာကွယ်ဆေးပြပတင်ပို့တာပေါ့စီရင်တင်ကြလိုက်တာပါ။ COVID-19 ရောဂါကာကွယ်ဆေးကိုထိန်းချုပ်မယ်ဆိုရင်အန်ဒရယ်ပူကြီးမဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကသတိပေးလိုက်ပါတယ
်။ Vaccine nationalism will only prolong the pandemic. If we lose trust in international collaboration through vaccine
ကာကွယ်ဆေးကိုကိုယ်တိုင်ပြည်အတွက်တက်ကြည့်တာမျိုးကကာယရောဂါကူးစက်မှုပဲပိုပြီးကြာမြင့်စေမှာပါ။ကာကွယ်ဆေးကိုကိုယ်တိုင်ပြည်အတွက်ပဲကြည့်ပြီးတော့နိုင်ငံကပူပေါင်းဆောင်ရွက်မှုအပေါ်ယုံကြည်မှုပျောက်ဆုံးမယ်ဆိုရင်ပြန်ပြီးငလန်ထူဖို့တိတ်ကိုအချိန်ကြာမြင့်ပြီးကျွန်တော်တို့အားလုံးပေးဆက်ကြရပါလိမ့်မယ်လို့ဒူလေးချွန်ညွှန်ကြားရေးမှူးချုပ်တီဒရိုးစ်အဒနွန်ဂေဘရီယယ်ဆူးစ်ကတောက်ကြနေမှာပြောခဲ့ပါတယ်။ ကမ္ဘာစည်းဝေးရေးဖိုရမ် WEF ကကမ္ဘာကထလုပ်ပြီးသတင်းတစ်ပတ်ကြာအွန်လိုင်းကနေကျင်းပခဲ့တဲ့ Davos လုပ်ငန်းအစီအစဉ်ဆိုင်ရာထိပ်သီးအစည်းအဝေးပြင်ပဆွေးနွေးပွဲတစ်ခုအတွင်ဒေါက်တာ Tedros ကအဲ့လိုပြောတာပါ။နိုင်ငံကြီးတို့ဟာ COVID-19 ကဝစီရဖို့အပြိုင်ဆိုင်လုပ်နေကြတာကြောင့်ကမ္ဘာမှာဖွံ့ဖြိုးမှုအနှိမ့်ကျဆုံးနိုင်ငံတွေအနေနဲ့သူတို့အလှည့်ရောက်ဖို့စောင့်ကြည့်နေုံကလွဲပြီးဘာမှလုပ်မရတဲ့အပေါ်ဆိုရင်စကားပြောရင်ကာဝစီကိုထိန်းချုပ်တဲ့အပေါ် WHO အကြီးအကဲကထင်ပြောသွားတာပါ။ COVID-19 ကာဝစီကဒိုင်းလူညီများမရှိမှုကိုပိုပြီးဆိုးရွားသွားစေနိုင်တယ်လို့လည်းဒေါက်တာ Tedros ကသတိပေးခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိတိုင်းဒိုမီတာ 31 kHz 6833ညတိုင်းဒိုမီတာ 32kHz 6383ညစိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနစ်တင်းငွေမှာစိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါရဲ့ရှင
်တင်တော်ဝင်းမပါစနေညပိုင်းဇီဝေအမေရိကန်တန်ရဲ့ထိတ်တန့်ရောက်တဲ့တွေကိုဆက်ပြောပြနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဆိုရအနေနဲ့နိုင်ငံတော်လုံခြုံရေးကိစ္စတွေကင်တွေရမှာတီတွင်မူဝါဒနဲ့နိုင်ငံခြားရေးမူဝါဒထုံတန်းစင်လာရခွဲထားတာမျိုးမလုပ်တော့ဘူးလို့ဆိုလိုက်ပါတယ်။နိုင်ငံခြားရေးမူဝါဒဆိုတာကတီတွင်မူဝါဒသာဖြစ်ပြီးတီတွင်မူဝါဒဆိုတာကလည်းနိုင်ငံခြားရေးမူဝါဒပါပဲလို့နိုင်ငံတော်အလုံးစုံရေးကြံပေးရာရှိ Mike Sullivan ကဒီနေ့ online seminar တစ်ခုမှာပြောလိုက်ပါတယ်။အကမ္ဘာလုံးပိုင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအကန့်တွေနိုင်ဖို့သူတို့အနေနဲ့ကိုယ်ပိုင်အင်အားရှိထားမှသာဖြစ်မယ်လို့ Mike Sullivan ကဆက်ပြောပါတယ်။အခုအချိန်မှာနိုင်ငံတော်လုံခြုံရေးအတွက်အကြီးအမားဆုံးစိန်ခေါ်ချက်ကတော့တည်တွင်းမှာဥပဒေစိုးမိုးတည်ငြိမ်မှုဖြစ်တယ်လို့ပြောပါတယ်။ဒီနိုင်ငံတော်လုံခြုံရေးမဟာဗျူဟာဟာသမ္မတဟောင်းဂျော်နယ်ဆမ်အရင်3နှစ်ကျော်လောက်ကအမေရိကန်ပထမဖြစ်အောင်အင်အားဖြည့်တင်းမဲ့ပုံစံနဲ့တော့ဆင်နေပုံရတယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေနဲ့လက်တလောရင်ဆိုင်နေရတဲ့ကိုဗစ်ကာယရောဂါအခြေအနေနဲ့ကမ္ဘာဥတုရာသီဖောက်ပြန်ကြောင်းလဲမှုတွေကိုလည်း Mike Sullivan ကထပ်သွင်းပြောဆိုခဲ့ပါတယ်ခင်ဗျာ။အမေရိကန်လွတ်တော်အမတ်တွေကိုလည်းချင်းချောင်းမှုတွေတိုးလာနေပြီးလွတ်တော်တွေလုံခြုံရေးတိုးမြင့်ပေးဖို့ကိုအောက်တော်ဥက္ကဋ္ဌနန်စီပလိုစီကပြောလိုက်ပါတယ်။လုံခြုံရေးချင်းချောင်းမှုတွေဟာအပြင်ကလူတွေစီကတွေမဟုတ်ပဲလွတ်တော်တွေရန်သူတွေစီကပါလာနေတာလို့အောက်တော်ဥက္ကဋ္ဌကပြင်းပြင်းထန်ထန်သုံးသုံးပြောဆိုခဲ့ပါတယ်။အောက်တော်ဥက္ကဋ္ဌရဲ့ဒီပြောဆိုချက်ကိုကြည့်ရင်ပြီးခဲ့တဲ့လွတ်တော်တွေသမ္မတဟောင်းဂျော်နယ်ဆမ်ထောက်ခံသူတွေဝင်ရောက်ကြမ်းဖက်တိုက်ခိုက်ခဲ့တဲ့နောက်ပါတီကြီးနှစ်ခုကြာတင်းမာမှုတွေမြင့်မားလာနေတာကိုမိမောင်းထုတ်ပြတဲ့သဘောလို့သုံးသပ်နေကြပါတယ်။ဒီပြီးခဲ့တဲ့ကြမ်းဖက်မှုတွေလူငါးဦးသေဆုံးခဲ့ရပါတယ်။လွတ်တော်မဲ့30ကျော်လောက်ကသူတို့နယ်မြေတွေမှာလုံခြုံရေးတိုးမြင့်ကာကွယ်ပေးဖို့လက်မှတ်ထိုးတောင်းဆိုထားပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းလွတ်တော်မဲ့တွေကိုချင်းချောက်တာတွေကလည်းကြီးကြီးမားမားမြင့်တက်ခဲ့တာပါ။2016ခုနှစ်တုန်းကချင်းချောက်မှု900ပဲရှိခဲ့ရကနေ2018နှစ်ကုန်ပိုင်းမှာတော့4900နီးပါးရှိရှိလာတယ်လို့ဒီလွှတ်တော်အမတ်တွေကဖော်ပြခဲ့ပါတယ်။အခုလိုချိန်မှာလွှတ်တော်လုံခြုံရေးရဲတပ်ဖွဲ့တွေအနေနဲ့လည်းလွှတ်တော်အမတ်တွေအဝင်ထွက်သွားလာမှုပေါ်လုံခြုံရေးတွန်းမြေလှုပ်ဆောင်ပေးနေတယ်လို့လွှတ်တော်ဥပဒေစိုးမိုးရေးအရာရှိချုပ်က AP သတင်းဌာနကိုအင်တာနက်အီးမေးလ်ကနေကြေညာပါတယ်ခင်ဗျ။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ Ranger ဒုက္ခသည်နောက်တစ်တုပ်ကိုဘင်္ဂလားပင်လယ်ော်ထဲဝေးလံခေါင်ပြားဗန်ဆန်ချာကျွန်းရှိစခန်းတစ်ခုထပ်ပို့လိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရေတပ်အရာရှိသူကပြောပါတယ်။အရင်လူသူမနေခဲ့တဲ့ဒီကျွန်းမှာမုန်တိုင်းတွေရေကြီးတာဖြစ်လေရှိတာမို့ဒုက္ခသည်တွေကိုဒီကျွန်းကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကတားနေတဲ့အချိန်မှာပဲနောက်ထပ်ဒုက္ခသည်1400ကျော်ကိုဘင်္ဂလားဒေ့ရှ်အနာပိုင်တွေကဒီနေ့မှရေကြောင်းကထပ်မံပို့ဆောင်ခဲ့တာပါ။တောက်ကြနေတော့ကလည်းဒုက္ခသည်1800နီးပါးပို့ဆောင်ခဲ့ပါတယ်။ဒါကြောင့်ဒီဇင်ဘာလဆန်းကနေစအခုအချိန်ထိဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒုက္ခသည်စခန်းတွေကနေရိုင်ဂျာ6900ထက်မနည်းဒီကျွန်းကိုပို့ထားပြီးပြီလို့ဆိုရမှာပါကျွန်းကဘင်္ဂလားဒေ့ရှ်တာဝန်ခံရေတပ်တမှုအတူလာအယ်မမွန်ချောက်တူရီကဒီဒုက္ခသည်အစ်စ်တွေကိုလက်ခံဖို့ကျွန်းမှာအဆင့်အဆင့်ပြင်ထားပြီးပြီလို့ရိုက်တာသတင်းဌာနကိုဖုန်းနဲ့ပြောခဲ့ပါတယ်ဒီနေ့ပို့ဆောင်ခဲ့တဲ့ဒုက္ခသည်တွေနဲ့သူတို့အုံဆောင်တွေကိုတင်ပေါ်9ဒီနဲ့နေဆက်စခန်းနာကစေတကောင်းမျိုးစေကန်းကနေတဆင့်ပို့ဆောင်ခဲ့တာလို့လည်းသူကရှင်းပြခဲ့ပါတယ်ဒီဘတ်ဆန်ချာကျွန်းဟာလွန်ခဲ့တဲ့20တုန်းကမှပေါ်လာတာဖြစ်ပြီးအနည်းဆုံးနိုင်ငံတောင်ပိုင်းခြေကန်းကနေနိုင်ပေါင်းများစွာမောင်းရတဲ့ခရီးဝေးမှတည်ရှိနေတာပါဒီဒုက္ခသည်တစ်သန်းကျော်ကိုမြန်မာနိုင်ငံပြန်ပို့ဖို့ကြိုးပမ်းနေချိန်အခုပြောင်းတဲ့ရွေးချက်ကတော့ဒုက္ခသည်တွေပိုကောင်းတဲ့အချိန်လေးအောက်မှာနေခွင့်ရဖို့ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဆိုပါတယ်မြန်မာအစိုးရဘက်ကတော့ ဒီရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံပါဘူး။ဒါပေမဲ့ဒီဒုက္ခသည်တွေကိုစီစစ်လက်ခံသွားမယ်လို့နိုင်ငံတကာကကတိပေးထားပါတယ်ခင်ဗျ။အိန္ဒိယနိုင်ငံမှာတော့လယ်သမားတွေအစာငတ်ခံဆက်ဆန္ဒပြနေရမှာအာဏာပိုင်တွေဘက်ကတော့မြို့တော်ညူထေရီဒဝိုင်နေရာများစွာမှာလက်ကင်ဖုန်းအင်တာနက်ဝန်ဆောင်မှုတွေကိုဖြတ်တောက်ထားလိုက်ပါတယ်။ပြီးခဲ့တဲ့ဘတ်တုန်းကပဲဒီဆန္ဒပြလယ်သမားတွေနဲ့ရဲတပ်ဖွဲ့တွေကြားအကြမ်းဖက်ရင်ဆိုင်တိုက်ခတ်မှုတွေဖြစ်ခဲ့ပြီးမှလူတူတေဆုံပြီးယာရီနဲ့ချီတန်ရခဲ့ပြီးတဲ့နောက်အခုတရက်တာအစာငတ်ခံတိုက်ပွဲကိုဒီနေ့ဆက်လုပ်နေကြတာပါ။လယ်သမားတွေဘက်ကတော့အစိုးရရဲ့စိုက်ပျိုးရေးပြုပြင်ကြောင်းလဲမှုဥပဒေတွေဟာပုဂ္ဂလိကလုပ်ငန်းရှင်ကြီးတွေကိုသာအကျိုးမြတ်ဖြစ်စေပြီးစိုက်ပျိုးထုတ်လုပ်သူတောင်သူငယ်တွေကိုတော့ထိခိုက်နေနိုင်စေမယ်လို့ဒေါသတကြီးပြောဆိုကာဆက်ဆန္ဒပြနေကြတာပါ။ဒီထောင်တောင်းချီတဲ့ဒီဆန္ဒပြလယ်သမားတွေအနေနဲ့မြို့တော်အပြင်ဘက်ကဆန္ဒပြနေရာတွေမှာတပိတ်စခန်းတွေဖွင့်ဆန္ဒပြလာနေတာကနှစ်လကျော်ရှိလာနေပါပြီ။ဒီပတ်အင်္ဂါနေ့မှာကြာရောက်ခဲ့တဲ့အိန္ဒိယနိုင်ငံထူထောင်တဲ့နေ့နှစ်ပတ်လည်နေ့တုန်းကတော့လယ်ရှုံဇက်တွေနဲ့ပါလယ်သမားတွေချီတဲ့ဆန္ဒပြခဲ့ရမှာဆန္ဒပြသူတချို့ကစီစဉ်ထားတဲ့လမ်းကြောင်းကနေခွဲထွက်ပြီးရဲအစာရန်တွေကိုဖျက်ဆီးရမှာရဲ့ရုပ်ပုံတွေသုံးကပြန်ထိမှုလုပ်ခဲ့တဲ့ရဲတွေနဲ့ရင်ဆိုင်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။တကယ်တော့အခုလိုရင်ဆိုင်ကျန်းဖက်တိုက်ခိုက်မှုတွေကဆန္ဒပြလယ်သမားတွေနဲ့ရဲတွေနောက်ဒီဆန္ဒပြမှုကိုဆန့်ကျင်ကြီးကျော်သူတွေကြားမှာမကြာခဏကွက်ကြားကွက်ကြားဖြစ်လာနေခဲ့ပါတယ်ခင်ဗျာ။စနေညပိုင်းသတင်းတွေကိုကိုချော်ချော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။အခုချိန်ကစပြီးVOA ရဲ့စိတ်ဝင်စားကြသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျ။2020ရွေးကောက်ပွဲရလဒ်ပြောင်းလဲအောင်ဖိအားပေးလှုပ်ရှားမှုတွေရှိနေပေမဲ့ NLD ပါတီအနေနဲ့လွတ်တော်ခေါ်ယူရေးအစိုးရဖွဲ့ရေးကိစ္စတွေကိုအစီအစဉ်တိုင်းဆောင်ရွက်သွားမယ်လို့အာဏာရပါတီ NLD ပြောခွင့်ရကပြောဆိုလိုက်ပါတယ်။နိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာ NLD ရဲ့သဘောထားကျွန်မစုမုံစုံစမ်းမေးမြန်းထားတာနားဆင်ပါရှင်။နေပြည်တော်ရန်ကုန်မြို့နယ်မြို့ကြီးတချို့မှာတက်မတော်ထောက်ခံပွဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ပေါ်မှာကန့်ကွက်ရှုံချပွဲတွေကိုဒီသတင်းမှထဲမှာဇက်တိုက်ဆိုသလိုပြုလုပ်လာကြပါတယ်။ဒီကနေ့စနေနေ့မှာလည်းရန်ကုန်မြို့မှာတက်မတော်ထောက်ခံပွဲ UEC ကန့်ကွက်လှုံ့ဆော်မှုတွေကိုဆက်လက်လှုံ့ဆော်ခဲ့ပြီးတော့မြို့ခံလူတချို့နဲ့ထိတ်တိုက်တင်းမာမှုတွေဖြစ်ခဲ့ပါတယ်။တစ်ဖက်မှာလည်း NLD ဆိုရနဲ့တက်မတော်ကြားနိုင်ငံရေးမကျေလည်မှုတွေကနေအာဏာသိမ်းတာတွေဖြစ်လာမလားဆိုပြီးအများပြည်သူကြားမှာလည်းစိုးရိမ်နာတွေရှိနေပါတယ်။ဒီအခြေအနေတွေဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲအောင်အဓိကယုံအသွေလှုပ်ရှားမှုလို့လက်ရှိအာဏာရပါတီ NLD ရဲ့ပြောခွင့်ရဒေါက်တာမျိုးညွန်ကရှုမြင်ပါတယ်
။ကျွန်တော်2020ရွေးကောက်ပွဲရလဒ်ကိုကျွန်တော်မြန်ဆန်းသာရှင်ပြည်သူတွေရဲ့တန်တာအတိုင်းမဖက်သမျိုးထုံပြောင်းနေတော့အောင်ဖိအားပေးဖို့လှုပ်ရှားမှုတွေရှိနေရတာပြည်သူများအမြင်မှတ်ဖြစ်ပါတယ်။အဲ့တော့သူတို့ဟာဥပဒေမီလာနဲ့မီလာတွေတောင်းရဖဲနဲ့တော့အဓိကယုံပုံစံမျိုးတွေကိုဖန်ပြဖို့ကြိုးစားနေပါတယ်။အဲ့တော့ပြည်သူများကတော့ဒီလုံရက်တွေတော့တရင်းချမ်းရှိမှုတွေကိုစစ်မှန်ရင်းရှိမှရှိဒါဝန်ပြည်နဲ့ခံပြီးတော့ပြည့်ရတနာအလျောက်ပူပေါင်းပါဝင်တာတွေကိုရှောင်ကြဉ်မယ်မိမိတို့နေအိမ်မှာကြားမှာတော့ကျွန်တော်တို့ပြည်ရင်းငင်းငင်းနဲ့ကိုယ်ရင်းဆိုင်နဲ့အကြိမ်လောက်လာတယ်ရင်းပြောင်းမှုတွေရဲ့အတာဝဲကိုတောင်းခံခံမယ်ဒီလိုမျိုးမျိုးနဲ့တောင်းရတင်တယ်လို့ကျွန်တော်တို့ပြောကြတာဖြစ်ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေကိုကြော်လုံမှုမရှိတဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်နိုင်ရမယ်။မလေးစားမလိုက်နိုင်ရင်ဒီဥပဒေကိုအသုံးပြုဖို့မလိုအပ်တော့တာကြောင့်ဖျက်ပြရမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်ကာကွယ်ရေးတက္ကသိုလ်ကသင်တန်းသားတွေကိုပြောဆိုခဲ့တဲ့အပေါ်မှာအဖွဲ့အစည်းတချို့နဲ့မီဒီယာတွေဘက်ကလိုရာဆွဲပြောဆိုခဲ့တယ်လို့တက်မတော်ပြန်ကြားရေးကဒီကနေ့သတင်းထုတ်ပြန်ပါတယ်။တက်မတော်အနေနဲ့ကတော့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေပေါင်းတွေကနေဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်။ဒီသဘောထားကိုအာဏာရပါတီ NLD ပြောခွင့်ရသူကအပြုသဘောမြင်ပါတယ်
။ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းသာတော်မှာဖြစ်ပါတယ်။ပြည်သူ့မှုစူးစမ်းရင်ဆိုအနားလည်းမှုတွေပါတယ်လို့ဒီထုတ်ပြန်ချက်မှာတွေ့ပါတယ်။အဲဒီလိုဖြစ်ရင်တော့အကောင်းဆုံးပါပဲခင်ဗျာ။ကျွန်တော်တို့ကတော့ဒီထုတ်ပြန်ချက်ကနော်ဥပဒေစုံမှုကိုတွေ့တာအင်္ဂံကောင်းတဲ့အဲပေါင်းတဲ့ချက်ပဲလို့ကျွန်တော်ပြောချင်ပါတယ်။
2020ရွေးကောက်ပွဲမဲဆင်းအငင်းပွားမှုတွေကိုဖြေရှင်းမှုတတိယအကြိမ်လွှတ်တော်မခေါ်ခင်မှာဒုတိယအကြိမ်လွှတ်တော်တက်တန်းပြန်လည်ခေါ်ယူဖို့တောင်းဆိုတာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်း2020ရွေးကောက်ပွဲရလဒ်အရာတတိယအကြိမ်လွှတ်တော်ကိုပဲငကိုအစည်းအဝေးတိုင်းခေါ်ယူသွားမှာဖြစ်ပြီးအစိုးရတဲ့ဖွဲ့စည်းရေးကိုဆောင်ရွက်သွားမယ်လို့ NND ပြောခွင့်ရဒေါက်တာမျိုးညွန်ကပြောပါတယ
်။အစိုးရတဲ့ဖွဲ့မှာပါခင်ဗျာ။အဲတော့အစိုးရတဲ့ဖွဲ့မှာကျေးဇူးမှာကျွန်တော်ဥပဒေကဘယ်ရက်ဘယ်ရက်မှာပါဖို့ပြီးလို့ရမယ်ဆိုတာတမတ်ထားပါတယ်။သူဖြစ်တော့ဒီတတိယအကြိမ်ဆိုတော့ဒီရွေးကောက်ပွဲပြီးရပောင်း90အတွက်မဖြစ်မနေခေါ်ရမှာပါ။ တော့ဒါကိုအောင်မြောင်ခေါ်မယ်တော်ပြီးရင်တော်တော်ရဲ့ကြီးခဲ့တယ်ဒီနေ့ဒီရက်တစ်ပင်တော့ဒီပြောင်းစုနဲ့တိုင်းနဲ့ပြည်နဲ့အစိုးရအဖွဲ့တွေရွေးမယ်နောက်ပြည်တော်စုအဆင့်နော်အဖွဲ့ကြီးတွေအဖွဲ့ဝင်တွေရွေးမယ်ဒါဒီကိုကျွန်တော်သတိရင်းအောင်ရပါပါမယ်
ပြည်ထောင်စု2020ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့အပြတ်အသတ်အနိုင်ရခဲ့ပြီးတကယ်လို့ဒီလိုမဟုတ်ပဲမဲကွာချမှုမပြတ်မသားရှိခဲ့ရင်ဒီလိုဖိအားတွေဟာတိထက်ပိုဆိုးနိုင်တယ်လို့လည်းဒေါက်တာမျိုးညွန့်ကသုံးသပ်ပြောဆိုပါတယ်ဒီအပေါ်မှာရွေးကောက်ပွဲအနိုင်ရှုံမေးခွန်းထုတ်ဆရာမလို့အောင်အပြတ်အသတ်မဲပေးခဲ့တာကိုကြည့်ရင်လူလူရဲ့နိုင်ငံရေးရည်ချင်ကအကောက်မှုရှိတယ်လို့လည်းချီးကျူးပြောဆိုခဲ့ပါတယ်2020ရွေးကောက်ပွဲအလွန်ကာလလွှတ်တော်ခေါ်ယူကန်ဒီအချိန်နဲ့အစိုးရအသစ်ဖွဲ့စည်းတော်မယ့်အချိန်အခုလိုအစိုးရနဲ့တက်မတော်ကြားနိုင်ငံရေးတင်းမာမှုတွေပေါ်မှာကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာသံတမန်အဖွဲ့အစည်းတွေနောက်နိုင်ငံတော်တန်ခါနာယကအဖွဲ့ကြီးကတန်ခါတော်တွေ KNU အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ရွေးကောက်ပွဲဆောင်ကြီးအဖွဲ့ပေါင်းစုံအရက်ထလူမှုအဖွဲ့ကြီးတွေကစိုးရိမ်ပူပန်ကြောင်းအသီးသီးထုတ်ပြောခဲ့တယ်လို့ဒီပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့ငြင်းငြင်းချမ်းချမ်းဖြေရှင်းမလို့တိုက်တွန်းနေကြပါတယ်ရှင်ကျွန်မစွန်မောမှာ
အနေနဲ့မှာခုချိန်ချီကိုဗစ်ကာကွယ်ဆေးထိုးထားသူတွေထဲမှာဓာတ်မကျသူရှိတယ်လို့ပဲစေုံတရားတဲ့အခြေအနေထိရောက်သူလည်းမရှိဘူးလို့ကိုရိုင်းကာကွယ်ဆေးထိုးခံခဲ့သူကျမရင်းနဲ့အားစားဝင်ဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကပြည်ဝကိုပြောပါတယ်ဒေါက်တာခင်ခင်ကြီးကိုပြည်ဝသတင်းတောက်မဆူဆူကဆက်သွယ်မြန်မြန်ထားပါတယ
်ဟုတ်ကဲ့ဆရာမမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါ
ဟုတ်ကဲ့ပါကျမဒါမနေ့ကဆိုရင်ဒါကာကွယ်ဆေးမြန်မာနိုင်ငံမှာပထမဆုံးထိုးရဲပေါ့နော်ဒုတိယရက်လို့ပြောရမှာပဲဒုတိယရက်မှာဆရာမကဒီကာကွယ်ဆေးထိုးခဲ့တယ်ဆိုတော့လေဆရာမရဲ့ဒီအတွေ့အကြုံနဲ့စိတ်ခံစားချက်ကိုပြောပြပေးပါဦးရှင
်ဟုတ်ပါတယ်မနေ့ကဒုတိယရက်မှာတော့ကျမတို့ကြီးသူကျမကြီးကဝန်ထမ်းတချို့နဲ့ဒီကာကွယ်ဆေးသွားထိုးခံခဲ့ပါတယ်ပထမအနေမှာတော့ကျမတို့ဦးစားပေးရတော့ဥက္ကဋ္ဌပိုင်းကလို့တောင်းရှိတဲ့သူတွေကဥစားပေးအနေနဲ့ထိုးတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကယောဂကုသဖြစ်ပါမှုကိုနော်ဒါရိုက်ကြံ့တွေပြီးတော့လုံးလုံးရတဲ့သူတွေဖြစ်ပါတယ်။ဒီလိုရှိရင်မနေ့ကတော့ကျမတို့ထိုးပါတယ်။ကျမထိုးတဲ့အချိန်မှာတော့၃နာရီထိုးဖို့၂မိနစ်အလိုမှာကျမကာကွယ်ဆေးထိုးပြီးပါတယ်။ကာကွယ်ဆေးမထိုးခင်မှာကျမတို့ဝင်သွားတဲ့ရသူတို့ခီးဥချပါတယ်။ဒီလိုရှိရင်ဒီကျမတို့ဒီဆိုင်ပေါ်မှာထိုင်တိုင်းပါတယ်။ထိုင်တိုင်းပြီးတော့ကျမတို့ပစာတိုင်းပါတယ်ဖေးပေါင်ကျင်ဘယ်လောက်ရှိသလဲတကယ်လို့ဖေးပေါင်ကျင်တက်နေလို့ရှိရင်ချက်ချင်းထိုးလို့မရပါဘူးခဏနားရမှာနားပါတယ်နားပြီးမှအတိုင်းပြီးမှစိတ်ချရမှာဘာဖြစ်လို့ကျမတို့ exhaustion ပေါ့နော်လှုပ်ရှားမှုလုပ်လို့ရှိရင်ဖေးပေါင်ကတော့နည်းနည်းလေးနည်းနည်းများတော့တက်လာတတ်တော့ဒီလိုမျိုးဖေးပေါင်ပုံမှန်ရှိမရှိတိုင်းပါတယ်တမ်းချ normal ရှိမရှိတိုင်းပါတယ် oxygen saturation normal ရှိမရှိတိုင်းပါတယ်ကျမကတော့ oxygen saturation 69ကျပ်ပြန်တော့ပရှာတော့130 85ပေါ့နော်ဒါလည်းကျမလည်းပုံမှန်အားဖြင့်ဆို120လောက်ပဲရှိတာနေပြီးတော့ကျမလည်းနည်းနည်းလေး exhaustion ဖြစ်တဲ့အတွက်ကြောင့်ဒါနည်းနည်းလေးပေါ့နော်ဒါတော့ဆို exhaustion ဖြစ်တဲ့ဆိုအစိုးရကိုကြောင်းဟုတ်ပါတော့အန္တရာယ်ဒါဒီလိုမျိုးတကယ်ကိုနော်ဒီလိုမျိုးကာယောဂအတွက်ကာကွယ်တဲ့ဆေးကိုယ်နိုင်ငံမှာထိုးနိုင်တယ်ဆိုတော့ဒါကိုလည်းဒီဒီဖြစ်တယ်ဝမ်းမြောက်တယ်ပေါ့နော်ဒါကြောင့်လည်းမျိုးပေါ့နော်ကျွန်မ130လောက်ထိတက်သွားတယ်အဲ့ဒီမှာ temperature လည်းကျွန်မ normal အဲ့ဒါပြီးရင်ကျွန်မရဲ့ဆောက်ရောက်မှာရေးသွင်းတာတွေလုပ်တယ်ကျွန်မဟာကောပေါ်တော့ merit လား single လားမေးပါတယ်ဒီလိုရှိရင်ကလေးရှိသလားကလေးနှိုးတိုက်နေသလားကိုယ်ဝန်ရှိနေသလားစသဖြင့်ဒေချာမေးပါတယ်အဲ့လိုမျိုးဒေချာဆွေးနွေးလုပ်ပြီးတော့မှကျမတို့ကိုထိုးမဲ့စီကိုကျမတို့သွားခိုင်းပါတယ်ကျမတို့ထိုးတဲ့နေရာကတော့เนาะအငိမ့်စားဝန်ထမ်းစေရုံနေပြီးတော့เนาะခရင်300စေရုံဖြစ်ပါတယ်အဲ့ဒီရုံမှာတော့သူကဒီထိုးမဲ့နေရာကြီးပေါ့နော်ဒါအနည်း5ခုလောက်သူကထားတာပါလေ။ manage လုပ်တဲ့လူကဒီနေရာသွားပါဆိုအဲ့မှာမှကိုကကာကွယ်ဆေးကိုထိုးမယ်အခုထိုးတာကတော့ covid ရှိကာကွယ်ဆေးဖြစ်တယ်။ဒါကြောင့်မို့လို့ဒီကာကွယ်ဆေးထိုးပြီးလို့ရှိရင်ခုနပြောသလိုဖျားတာ၊ရောင်တာ၊ဒီတာ၊နာတာဒါမျိုးတွေဖြစ်နိုင်တဲ့ရှင်းပြပါလေ။ထိုးတာပါလေကောက်ွယ်ဆေးကိုထိုးပေးတဲ့သူကတော့ PPE level 2ဝတ်ဆင်ပါတယ်။ဟုတ် mask ရယ် face shield ရယ် apron ရယ်ပေါ့နော်ဒါဝတ်ဆင်ပါတယ်။အခုကကျမတို့ IM ပေါ့နော်အသားနဲ့ထိုးရတဲ့ကောက်ွယ်ဆေးဖြစ်တဲ့အတွက်ကြောင့်90 degree နော်အဲကံကိုယ့်ရဲ့ဒီ alignment ပေါ့ကိုယ့်ရဲ့လက်မနဲ့တော့တန်းတန်းလေးထိုးပါတယ်။ဒီကတော့တချို့တွေကပြောတယ်ဟာဒီကောက်ွယ်ဆေးကကိုအတဆုံးထိုးရအတဆုံးထိုးတာမဟုတ်ပါဘူးနော်ကျမတို့အလုံးနဲ့မိခန့်ကောက်ွယ်ဆေးတွေထိုးပူကြရတယ်နော်ထိုးပူကြရတယ်ကိုယ်ဝန်ဆောင်နေဆိုလို့ရှိရင်ကိုယ်ဝန်တစ်ခါဆောင်ရင်မိခန့်ကောက်ွယ်ဆေး2ချိန်3ချိန်ဒါမျိုးတွေထိုးကြရတယ်ဒီသဘောပါပဲဒါမစိုးရိမ်စရာမလိုပါဘူးနားလို့နားမနာမသိဘူးထိုးလို့ထိုးမနာမသိဘူးကျမတကယ်ကိုဟိုတော်တော် satisfy ကျင်းတ်သွားပါတယ်နော် အဲ့ဒါဒီထိုးပြီးရင်တော့သူကအဲ့ဒါလေးဟုတ်တာကောင်းလေးနဲ့မချက်ရပါဘူးเนาะကောက်ဆေးထိုးပြီးရင်ကောင်းလေးနဲ့အသာလေးပဲအဲ့နေရာလေးကိုဒါလေးပဲထိထားလိုက်ရင်ရပါပြီပြီးလို့ရှိရင်တော့သူကပြောပါတယ်ဒီကျမရဲ့ကောက်ဆေးတို့ကတ်မှာအမီအသက်မှတ်ပုံတင်နောက်တစ်ခုကဖုန်းနံပါတ်เนาะဒီကနေ့ပြောတယ်ကျမတို့ကအလုတ်ကန်ပေါ့เนาะအလုတ်ကန်ကတော့ကျမရဲ့ဝန်ထမ်းဆိုတော့သူက category 3လို့3ထဲမှာပါပါတယ်ဒီခါလေးကတော့ automatic ကျမတို့ကဟိုဒီခါလေးဖြည့်ပြီးတာဖြစ်ပါတယ်ဘာမှလည်းရင်းနဲ့ဖြည့်တာမဟုတ်ပါဘူးသူက electronic စနစ်နဲ့လုပ်တာဖြစ်ပါတယ်ဒီကောက်ွက်ဆေးတွေကျမတို့တာမန်ကောက်ွက်ဆေးတွေလိုမျိုးမဟုတ်ပါဘူး။ကဘာကတ်ယောဂကိုရက်တက်နိုင်တဲ့เนาะလက်နဲ့တစ်ခုဖြစ်တဲ့ကောက်ွက်ဆေးဖြစ်တဲ့အတွက်ကြောင့် electronically ပေးသေးချာချာမှတ်တမ်းတင်ပါလေ။မှတ်တမ်းတင်ပြီးကျမတို့ကထိုးတာပြီး2နာရီ58ဖြစ်ပါတယ်ဆိုပြီးတစ်ခါလေးရေးပေးလိုက်ပါမယ်။အဲ့ထိုးတဲ့အခါမှာနောက်တစ်ချိန်ဘယ်လိုလာထိုးရမလဲ။နောက်လေးပတ်ကြာထိုးဖို့ချက်ပါတစ်ခါလေးပေးပါမယ်။ဒီကျမတို့ကောက်ွက်ဆေးထိုးပေးတဲ့အဲသူနာပြုတ်เนาะကျမသူ့ရဲ့နာမည်ကိုကောက်ွက်ဆေးထိုးတာကမှထွက်လဲစူးရဲတခါတည်းဒီမှာရေးထားလိုက်ခြင်းအဖြစ်เนาะဟိုပြည့်ပြည့်စုံစုံ information တွေရှိပြီးသားဖြစ်ပါတယ်အခုကျွန်မတို့ထိုးပေးတဲ့ကောက်ွက်ဆေးဒီ bed lot number ပေါ့เนาะ bed assign bed အတုကကောက်ွက်ဆေးလဲဆိုတော့တခါတည်းရေးထားခြင်းအဖြစ်အကြောင်းတုံကြရအကြောင်းတစ်ခုခုဖြစ်တယ်ဆိုရင်ဒီကောက်ွက်ဆေးနဲ့ပတ်သက်လို့ကြံစည်ပါရှိတယ်လဲဆိုတော့ဒါမျိုးစုံစမ်းစစ်ဆေးနိုင်မှုကိစ္စတွေအစားအသေးသေးလုပ်ပါတယ်အဲ့ဒီမှာကျွန်မတို့ကို IWA ဆောက်ဆောက်ပါမယ်အမှဆိုရင်ထိုင်ဖို့လေးတွေလဲခုံလေးတွေလဲပေးထားပါတယ်ဒီနေရာမှာတော့တရားမောက်ပေးပြတော့မယ်။ဒီခါကျကြားရမှာမိမိမှာခုဘူးရာဝေးတာဘာတမှရှိလဲ။ဒါလေးတွေပြန်ပြောပေါ့နော်။အများစုကတော့ကျမတို့မိမိကကျမတို့ထိုးတဲ့တစ်ချောင်းလုံးမှာလည်းဘာမှပြဿနာမရှိပါဘူး။တကယ်လို့ဆေးကြောတစ်ခုခုဖြစ်တယ်ဆိုလို့ရှင်သူကဆေးထိုးပြီးရင်ဆို15မိနစ်ဝန်းကျင်မှာသူကဖြစ်လို့ရှိရတဲ့အတွက်ကြောင့်နိုင်ဝက်အဆောင်ချီချီဟာအန်ဒီရဲ့ကေးပါလေ။နော်ဆေးချပါလေ။ဒီနေရာမှာကောက်ွက်ဆေးနဲ့ပတ်သက်လို့ရှိရင်သူကနော်ဆရာခိုင်နှုံးကြော်ကြော်ပေါ့နော်။ဆရာခိုင်နှုံးဝန်းကျင်ဆရာခိုင်နှုံးကြော်ကြော်ကတော့ကမ်းဆေးထိုးတဲ့နေရာမှာနာရာမိရာရောင်းနာခေါင်းကြိုက်တာနောက်တစ်ခုကကြတော့ပြုတ်အန်ကျင်တာဆိုင်းတောက်ချင်းဖြစ်တာဒါမျိုးလေးရရှိပါတယ်ဒီနေရာမှာတရားမှာဆရာခိုင်နှုံးတော့ကတော့တာမန်လက္ခဏာအနေနဲ့နည်းနည်းလေးပို့တော့ပြင်းထန်ပါတယ်ဒါကတော့ဒီကျွန်တော်တို့နော် emotion website ကလည်းသိသိချာချာဖော်ပြထားတဲ့အတွက်ကြောင့်မို့ဟုတ်ကဲ့အရင်ကပတ်သက်လို့ရှိရင်သင်ချာဖတ်ပါဘောနော
်ဟုတ်ကဲ့ပါဆရာမအဲ့တော့ဒါကကာဝယ်ဆေးကတော့မနေ့ကထိုးရတာဘောနော်အဲ့တော့ဒီနေ့ဆိုလို့ရှိရင်ဒါဆရာမလည်းအလုပ်ပြန်ဝင်နေရဆိုတော့လေဘယ်လိုမျိုးပေါ့အာခနာကိုပေါ့ဘယ်လိုမျိုးတရားမှုလေးရှိလဲဘောနော်ဒီခန်းစားချက်ကိုလည်းပြောပြပေးပါအောင်ရှင်ဟုတ်
ပထမနေ့မှာတော့3,550တရားထိုးနှံပါတယ်ဒုတိယနေ့မှာတော့38,000ကျော်ထိုးနှံတဲ့အတွက်ကြောင့်နှစ်ရက်ပေါင်းဆိုလို့ရှိရင်38,000ကျော်နဲ့38,000နီးနီး6,800နဲ့နော် 6,800 နီးနီးနောက်ထိုးနှံပြီးဖြစ်ပါတယ်ဒီလိုထိုးနှံတဲ့အခါကရောဂါကြောင့်ပြင်းထန်ဓာတ်မတည့်မှုတွေဖြစ်ပွားတာလို့စိတ်ရုံတရားလို့ဖြစ်တာလို့ဆိုတာကမရှိသလောက်ဖြစ်ပါတယ်လက်ရှိနေသားတော့ဒါတော်တော်တာမန်နဲ့အတင်းတင်းလက္ခဏာလောက်ပဲခံစားပါတယ်တာမန်လက္ခဏာခံစားတဲ့သူကတော့အများစုဖြစ်ပါတယ်ဒါဆိုရင်ကျမကမနေ့က3,000ထိုးဖို့နှစ်မိနစ်အလိုမှာကျမထိုးခဲ့တယ်3,000ခွဲဖို့နှစ်မိနစ်အလိုမှာကျမပြန်ရတယ်ပြန်ပြတ်ကြကျွန်မရဲ့နော်ကျွန်မတို့ရုံးပြန်နေတူပြန်ပြန်တဲ့ကြလမ်းမှာကျွန်တော်ဟိုပေါ့နော်ခုနပြောတယ်ဘာမှတရားမှဘာမှမဖြစ်ဘူးကျွန်မတို့မဟုတ်သေးတာမှဟိုပပဆက်ဝယ်ပြီးတော့ကျွန်တော်တို့စားလိုက်ကြသေးတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မတို့အားလုံးပျော်ရွှင်နေတယ်ဘာဖြစ်လို့ကောက်ွက်ဆေးကိုဒီလိုမျိုးထိုးခံဝင်ရလဲဆိုတာကလည်းဒါအလုံးကုန်ယူစရာဖြစ်ပါတယ်ဒီလိုရှိရင်ကျွန်တော်တို့ဟိုပေါ့နော်များတော့မှာဒီလိုပေါ့နော်ယောဂါတွေဖြစ်ပေါ်မှုဘာရှိကြလဲပေါ့နော်ကျွန်မအနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်မဒီကတပတ်လောက်မှထိုးရတယ်ဒီမှာဘာမှကျွန်မနာကျင်တာလို့ဒီဒီအလမောင်းမြောက်ရတာခက်တာလို့ပါတော့ဘာမှမရှိပါဘူးတကယ်ကိုကျမတို့ကတော့ဒါဟာတော်တော်လေးကိုဟိုပြောမယ်ဆိုလို့ရှိရင်เนาะသူများတွေဟိုပြောနေကြတယ်တော်တော်လေးကိုခံရတယ်ဆိုပေမဲ့ဒါမဟုတ်ဘူးဆိုတဲ့အကြောင်းကိုပြည်သူတွေကိုပြောလို့ပါတယ်ကျမနည်းနည်းလေးဖြစ်တာတော့ဟိုညမှမှာကျမချမ်းတယ်ညနေနာရီလောက်မှတော့ကျမချမ်းလာပါတယ်အဲ့ဒါလည်းတစ်ခါလေကြားလို့ရှိရင်ဟောလို့ကျမတို့เนาะချမ်းလာတယ်ဆိုတာလေကျမကမနေ့ကတော့ထူးထူးခြားခြားနည်းနည်းလေးတော့ကျမစောအိတ်ပါတယ်စောအိတ်ချင်စိတ်တော့ပေါက်ပါတယ်ကျမဘာဖြစ်လို့လဲဆိုတော့ဟိုပင်မန်းနာလည်းပါတယ်เนาะပင်မန်းနာလည်းပါတယ်เนาะစေးကြောက်ပိုအိတ်ချင်သလားဒါတော့ပြောရတာခက်ပါတယ်သို့တော့ကျမတို့လည်းစောပါတယ်ဘာဖြစ်ဆိုတော့အဲ့ကိုကျမမင်းဘယ်လိုရတယ်လိုရတယ်နောက်တစ်ခုကကျမဘာမှလည်းဟိုပေါ့နော်ဘာမှမခံစားရဘူးနားလိုက်ကျင်တာလည်းမရှိဘူးမရှိတာကျမစောစောကြီးလိုက်တယ်ပြီးရင်တော့ကျမဟိုအတွေးတော့ဟိုမေ့သွားတယ်အဲ့ဒါမှနှစ်နာရီလောက်မှကျမချမ်းလာလို့အတွေးတော့ထောက်လိုက်ရတယ်ဒီလောက်ပါဒါဆိုလို့ရှိရင်တော့ကျမက minor symptom တော့မှမပေါ်ဘူးလို့ပြောမယ်ဆိုပြောလို့ရပါတယ်အခုဆိုကျမတော့ယုံတက်တယ်ယုံမှကျမဒီလှုပ်ရှားရှားလေးလှုပ်တယ်စီးဝေးလေးပြည်စုံဆက်သွားမယ်အခုဆိုလို့ရှိရင်ကျမရဲ့ဒီအတွေ့အကြုံတွေကိုကျမအနေနဲ့တော့ပြည်သူလူထုကိုပြောချင်တဲ့ဥစ္စာကကျမဒီခုနပြောသလိုပေါ့နော်ဒီကောက်ွက်ဆေးကိုမနေ့ကထိုးနှံခဲ့တာမှာအခုဆိုရင်3နာရီတခုတစ်နာရီပေါ့နောက်တစ်နာရီပေါ့ဆိုကျမ24နာရီပြည်ပါပြီကျမဘာမှတရားနဲ့ပတ်သက်လို့စိုးစိုးဝါရှင်းထန်တာခံစားရတာမရှိပါဘူးဒီနေရာမှာတချို့တွေကယောဂလက္ခဏာတွေပေါ်မှဟာ antibody ဒါလေးအလွတ်လွတ်နေတယ်ဒါဆေးအောင်နေဒီလိုမဟုတ်ပါဘူးနော်ဒီနေရာမှာဆိုလို့ရှိရင်ယောဂလက္ခဏာတွေကဒီခုနက KPI ပေါ့နော်တို့ချက်ကဝယ်စိလုပ်ငန်းစီမံချက်ကလည်းဒါရေးထားပါတယ်ဥမာဆယ်ယောက်မှာတစ်ယောက်လောက်ကတော့နော်ဈေးထိုးတဲ့နေရာမှာနားတာနီးတာချိန်တရောင်းတာဥမာဒီလိုဥမာဖြားတာဖလူလို့မဟုတ်တော့ဒီလိုတုတ်ခွေးခံစားရတဲ့လက္ခဏာမျိုးတွေခံစားရတာတွေမျိုးတွေရှိပါတယ်နည်းနည်းတရားပိုင်းတော့မတရားမတရားပိုင်းတော့ဒါအသာမလက္ခဏာမျိုးပါနည်းနည်းပိုပြင်းတာပေါ့နော်သို့တော့ကျမအနေနဲ့ကတော့ဒါယောဂလက္ခဏာကဘာမှဒီအားနဲ့ပတ်သက်လို့မခံစားဘူးကျမတို့တုတ်ခွေးကောက်ွယ်စေးတွေထိုးမှုတယ်မလားအဲ့တုတ်ခွေးကောက်ွယ်စေးတွေထိုးတဲ့အခါမှာအဲခံစားရတဲ့လောက်ပဲသို့တော့ဒီတစ်ခါတော့နားတော့ကျမမနာတဲ့အတွက်ကြောင့်တော်တော်လေးကိုကျမအနေနဲ့တော့ရှင်းနေပြီဖြစ်ပါတယ
်ဒါကောက်ွယ်စေးကလည်းဒါကယောဂကောက်ွယ်စေးဖြစ်နေတယ်ပထမဆုံးအချိန်နဲ့ထိုးကြရမယ်ဆိုတော့လေဒီစိုးရိမ်နေကြတဲ့ပြည်သူတချို့ကတော့ဒီကောက်ွယ်စေးထိုးတာနဲ့ပတ်သက်ပြီးတော့ဘာညာပြန်ပြီးတော့ဝေးမျှခြင်းလဲရှင်
ကျမပြည်သူတွေကိုဒီနေရာမှာမိတ္တာနဲ့စကားပေါ်နဲ့လက်ဆောင်ပိုင်းချင်တာကတော့ကောက်ွယ်စည်းတစ်ခုစီเนาะဒီလိုမျိုးထိုးနိုင်ဝင်ရတဲ့အခြေအနေတွေရောက်ဖို့အတွက်ဗမ်းမလိုက်တော့အဖွဲ့အစည်းတွေအစစ်အစစ်တော့ဆုံးဖြတ်မှုတွေခံရပါတယ်အခုလက်ရှိထိုးနေတဲ့ဒီခုနကိုဗစ်ရှိကောက်ွယ်စည်းဒီအောက်ဆော့ကောက်ွယ်စည်းနဲ့တူတူပါပဲအောက်ဆော့ကောက်ွယ်စည်းဒီ UK မှာလည်းဒါအမာဂျင်စီအတွက်လိုင်စင်အမာဂျင်စီ use အတွက်လိုင်စင်ပေးထားတာဖြစ်ပါတယ်အိန္ဒိယအဆိုကလည်းအမာဂျင်စီ use အတွက်လိုင်စင်ပေးထားတာဖြစ်တဲ့အတွက်ကြောင့်ကျမတို့ FDA ကလည်း EPI program ကောက်ွယ်စည်းတို့လုပ်ငန်းစီမံချက်မှာသုံးဖို့အတွက် FDA approve ပေးထားတာဖြစ်တဲ့အတွက်ကြောင့်စိတ်ချလက်ချနဲ့ကောက်ွယ်စည်းထိုးနှံဖို့လိုပါတယ်ဒီနေရာမှာဖြစ်ပေါ်လာနေတဲ့နောက်ဆက်တွဲဆွေးနွေးနေရဒီယောဂဖြစ်ပွားမှုနဲ့နိုင်ဆောင်လိုက်လို့ရှိရင်ဘာမှကိုနောက်ဆက်တဲ့ဆိုချောဟုတ်လို့ဆရာပြောစကားနဲ့တော့ထည့်ပြောလို့ဆရာဟုတ်ဘူးဆိုတာလေးသိစေချင်ပါတယ်ကျမတို့နိုင်ငံမှာဆိုရင်ခုယောဂဖြစ်ပွားမှုကတသိန်း4000နီးနီးရှိနေတယ်သိဆုံးတဲ့သူကလည်း3100လောက်ရှိတယ်ဒီမှာဆိုလို့ရှိရင်အသက်85နှစ်အထက်က85နှစ်အထက်ယောဂဖြစ်ပွားမှုနဲ့85နှစ်အထက်မှာသိဆုံးတဲ့သူကိုချိန်လိုက်မယ်ဆိုလို့ရှိရင်2100ခန့်တော့သိဆုံးမှုရှိပါတယ်ဒါဆိုရင်85နှစ်အထက်ယောဂဖြစ်တဲ့သူ5ယောက်ဆိုလို့ရှိရင်1ယောက်တည်းလဲဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်နော်67နဲ့85ကြားမှာဆိုလို့ရှိရင်နော်100ခန့်တော့ရှိတဲ့အတွက်ကြောင့်မို့အဲ့လို67နဲ့85ကြားအသက်အရွယ်တွေမှာကယောဂကူးစက်ခံရလို့ရှိရင်ဆယ်ယောက်မှာတယောက်ပြည့်ရဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။ဒါကြောင့်မို့ကျမတို့ဒီနေ့ပေါ်ဆောက်လို့လုံးဝပေါ်ဆောက်လို့မရတဲ့အခြေအနေဖြစ်ပါမယ်။နော်ကောက်ွယ်စည်းနဲ့ပတ်သက်လို့ရှိရင်တိလိုတာတွေရှိလို့ရှိရင် 2019 ကို call center ကိုရုံးချိန်တွေမနေ့9နာရီနဲ့ညနေ9နာရီထိဆက်သွယ်လို့ရပါတယ်။ဒါ့အပြင် MOH ကနေပြီးတော့ကောက်ွယ်စည်းနဲ့ပတ်သက်တဲ့သူတွေတိထိုက်တဲ့အချက်အလက်ကိုတိတိကျကျဘက်ပေါင်းစွာနဲ့ပြင်ဆင်ပြီးတော့အပိုင်းတစ်အပိုင်းနဲ့တေချာထုတ်ပြန်တာဖြစ်တဲ့အတွက်ကြောင့်မို့ဒါတွေကိုစနစ်တကျတေချာဖတ်ပါတေချာဖတ်ပြီးလို့ရှိရင်အများနဲ့ဖတ်ရအောင် share ပါ sharing is caring ဖြစ်ပါမယ်ဒါဟာလည်းဇီဝတ္တတာဖြစ်ပါတယ်ကိုယ့်ရဲ့ share တစ်ချက်ကြောင့်မိမှန်လမ်းမှန်เนาะအကြောင်းအကျင့်ရာကိုကိုယ်က share လို့အများပြည်သူဖတ်ရတယ်ဆိုရင်ဒါဟာဇီဝတ္တတာကုသိုလ်လေးကိုကအတော့ခုနအဖမ်းမကြည့်ပဲနဲ့ရရှိတော့မှာဖြစ်ပါတယ်ဆိုတာလေးကိုပြောချင်ပါတယ်နေ့ရက်ဒီမှာကောက်ွယ်ဆေးထုတ်ပါတယ်ဒီနေ့ဆိုရင်ဒီမှာ24နိုင်ပြည့်တော့မှာဖြစ်ပါတယ်ကျွန်မတော့ကောင်းကြီးဖြစ်ပါတယ်ကျွန်မအလုပ်တွေလည်းမနာနိုင်မယ်နဲ့ကျွန်မအလုပ်လုပ်နေရပါတယ်အခုလည်းကြည်သူတွေအနေနဲ့တော့တိတိနဲ့အကြောင်းအရာလေးတွေကိုပို့ပြီးတော့နော်ကျွန်တော်ပြောသူပြည်သူတွေ awareness ကိုရှိဖို့နောက်ကွယ်ဆေးထုတ်ဖို့အတွက်ဆိုရင်ကြောက်ကြတယ်မရှိသေးဘူးအတွက်ကျွန်မအနေနဲ့မြစ်တာရှေ့ချားပြီးတော့ဒီကွယ်ဆေးနဲ့ပတ်သက်တဲ့အကြောင်းအရာလေးကိုခုလိုမျိုးဆွေးနွေးတင်ပြခဲ့ရတဲ့အတွက်လည်းအထူးဝမ်းသာပါတယ်မြန်မာပြည်သူပြည်သားတွေ COVID-19 အနေနဲ့ကနေပြီးအမြန်ဆုံးကျင်းဝေးပါစေကမ္ဘာသူကမ္ဘာသားတွေလည်း COVID-19 အနေနဲ့ကျင်းဝေးပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျေးဇူးတင်ပါတယ
်ဒီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မြန်မာငံတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်မြန်မာပါရှင်မြန်မာနိုင်ငံတိုးမှရှိတဲ့လူ့စိတ်အနေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒုသံပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကိုဖန်တီးရမြန်မာနဲ့ Foundation Human တွေကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ကျွန်မကတော့အင်းမြာပါဘုံကြီးနဲ့ကျေးရွာတစ်ခုကရွာသားတွေဟာသူ့ရဲ့မြေတွေကို public ကုမ္ပဏီတစ်ခုစီမရောချင်တဲ့စိုးရိမ်စိတ်တွေများနေကြပါတယ်။ဒီကိစ္စကရွာကိုကျွေးကွဲစေခဲ့ပါပြီ။ဒီဆောင်မကို Moon News Agency ကဝန်ဆောင်မကဆက်ပြောပြပေးသွားမှာပါ။
တနင်္လာရီတိုင်းဒေသကြီးနဲ့မွန်ပြည်နယ်ဖိဆက်ရွာနယ်နမိတ်နာကရွာလေးတစ်ခုမှာ650ကျောင်းမိုင်းစီမံကိန်းတစ်ခုကြောင့်ရွာသားအချင်းချင်းတွေးကွဲကြရတွေ့ဖြစ်နေရပါပြီ။ဒီရွာကိုတနိကျလို့သိကြပြီးအပင်ရွာနဲ့အသွင်းရွာဆိုပြီးတော့ရှိပါတယ်။အပင်ရွာနားမှာတော့ပလက်ခပွန်းဆိုတဲ့တောင်ရှိပါတယ်။တောင်နဲ့ရွာကတမိုင်ဝန်းကျင်လောက်သာဝေးပါတယ်။ အဲ့ဒီတောင်မှအရေးအသွေးကောင်းတဲ့ကြောက်တွေထုတ်လုပ်ဖို့ကြောက်မိုင်းကုမ္ပဏီတွေကမကြာခဏဆုတလို့ကန့်လန့်လာခဲ့ကြပါတယ်။အဲ့ဒီအထဲမှာကမြန်မာရွှေအခရစ်ကုမ္ပဏီဟာတောင်ပေါ်အမြေတွေကိုတမကတောင်ရဲ့အနီးဆုံးဖြစ်တဲ့တနိကြားအပြင်ရွာကိုပါရွာတစ်ကိုပြောင်းရွှေ့ဖို့ထိလုပ်နေတာပါ။
ရောက်ပေါ်ပုံရောလည်းပေးဟမ်ဟောပုံရောမဟုတ်ဟာမ
ကျွန်တော်တို့မှာမိသားစုတွေ9ယောက်ရှိတယ်။တာနှစ်ယောက်ကဘုန်းကြီးဝတ်နဲ့ပရိယတိစတင်တိုင်းမှာပညာသင်နေတယ်။အငယ်ဆုံးသမီးက7တန်းနဲ့ကျောင်းတက်နေတယ်။ဒါတို့အားလုံးထောက်ပနိုင်ဖို့ကဒီဥယျာဉ်ဆိုင်ကရတာပဲ။ဒီဥယျာဉ်ဆိုင်တို့မရှိတော့ဘူးဆိုရင်ကျွန်တော်တို့ကအရန်ခက်ခဲသွားမယ်။ဒါကြောင့်ကျွန်တော်တို့ဒီကနေမပြောင်းဘူး။ဥယျာဉ်ဆိုင်တို့လည်းမရောင်းဘူး။ဒီမှာပဲနေမယ်။လက်ရှိအလုပ်တွေကိုပဲလုပ်မယ်။
တနိကြားအပြင်ရွာမှာမျိုးရိုးစင်ဆက်နေထိုင်ခဲ့တဲ့နိုင်မီးကပြောပြခဲ့တာပါ။ကုမ္ပဏီကဘလက်ကမောတောင်ရဲ့မြေ68အေကာကိုအခြားနည်းသုံးပြုခွင့်ပြုဖို့မြေလွတ်မြေလန့်မြေရိုင်းစီမံခန့်ခွဲရေးကော်မတီကိုပြီးခဲ့တဲ့2018ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ကရှောက်ထားခဲ့ပါတယ်။အေကာ2000ကျော်ရှိတဲ့တောင်ပေါ်မှာကုမ္ပဏီဘက်ကတောင်ပေါ်မြေအေကာ600ကျော်ကိုဝယ်ထားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့တီမီတွေအပါအဝင်တနိကြားကျေးရွာကဥယျာဉ်ချမ်းမြေအများစုဟာ2012ခုနှစ်လယ်ယာမြေဥပဒေအရလယ်ယာမြေလောက်ပိုင်ခွင့်ရှိသူအဖြစ်အတိမတ်ပြုလက်မှတ်တစ်ခုဖြစ်တဲ့ပုံစံခုနှစ်လယ်ယာမြေလောက်ပိုင်ခွင့်လက်မှတ်မရှိတဲ့အတွက်ကြောင့်ဈေးနှိမ်ခဲ့ရတယ်လို့ဒေသခံလက်သမားတချို့ကဆိုပါတယ်။တောင်ပေါ်မြေတွေကိုဝယ်ယူရမှာလဲမူလပိုင်ရှင်တချို့ကရောင်းချတဲ့မြေတွေပါဝင်တယ်လို့ကျူးကျော်လာရောက်နေထိုင်သူအယောက်30ခန့်ကရောင်းချတဲ့မြေတွေလည်းပါဝင်နေတယ်လို့ဒေသခံတွေကပြောပါတယ်။ကျူးကျော်နေထိုင်သူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့ဒုတန်ဘက်ကစုံစမ်းပေမဲ့အချက်အလက်တွေမရှိသေးပါဘူး။ကျူးကျော်နေထိုင်သူတွေဟာမြေယာပိုင်ဆိုင်ခွင့်အထောက်အထားတွေမရှိပေမဲ့ကုမ္ပဏီဘက်ကပေးတဲ့ဈေးနဲ့ရောင်းချခဲ့တာပါ။အဲ့လိုရောင်းချခဲ့တဲ့သူတွေဟာရွာမှာနေထိုင်တာ2နှစ်လောက်ပဲရှိသေးတယ်လို့ဒေသခံတွေကဆိုပါတယ်။နိုင်မီးနေတဲ့အပြင်ရွာဒေသခံရွာသားတချို့ကတော့သူတို့မြေတွေကိုမရောင်းချင်ကြပါဘူး။မြန်မာရွှေအခရစ်ကုမ္ပဏီကတော့ရွာသားတွေလက်ရှိနေထိုင်ရာမြေကိုရောင်းချတဲ့အလဲအထက်အနေနဲ့ရွာတစ်တိဆောက်ပေးဖို့အဆိုပြုထားတာပါဒီလိုလောက်တာ18အိမ်သာရှိတဲ့ရွာကိုနှချမ်းကွဲစေမယ့်အကြောင်းတစ်ခုဖြစ်စေခဲ့ပါတယ်မြေယာရီရောင်းချရာမှာအပိတက်တွေပြုလုပ်ခဲ့တဲ့ရွာကောင်းဆောင်ကိုအများပိုင်းမြေနဲ့စကြက်မြေကိုကိုကျိုးအတွက်ရောင်းချလိုက်တယ်လို့ရွာသားတွေကစွပ်စွဲခဲ့ပြီး2019ခုနှစ်မေလကရေးမြူနယ်ဆွေအုပ်ရုံးကိုတန်ဖြာပေးပို့ခဲ့ပါတယ်အဲ့ဒီလိုတန်ကြားတဲ့ရွာသား5ဦးနဲ့တန်ဃာတစ်ပါးကိုရွာကောင်းဆောင်ကအတရီဖြစ်မှုနဲ့တရားပြန်ဆွဲထားကအခုချိန်ထိတရားရင်ဆိုင်နေရဆဲပါရွာပြောင်းဖို့ကိုအိမ်အောင်စု6စုကငင်းပယ်နေပေမဲ့တစ်ဖက်မှာကရွာပြောင်းဖို့ကိုလူလန်းနေကြပြန်ပါတယ်နိုင်မီကတော့ရွာမှာနေတာသူတို့လောက်မကြသေးတဲ့လူတွေကပြောင်းချင်နေကြတယ်လို့ဆိုပါတယ်
။ဟိုဟူပရောင်ကောမိုးဟာတဟန်ပုံမောင်းတိုင်းမုံ
ကျွန်တော်တို့အခုနေနေတဲ့တတိကျအပြင်ရွာဆိုတာဟိုကိုဘွားလက်ထက်ကလေးကနေလာကြတာအခုမှပြောင်းရမယ်ဆိုတော့ကျွန်တော်တို့မပြောင်းချင်ဘူးဒီစီမံကိန်းအကောင့်ထဲပေါ်ဖို့ကြောင်းမဲခွဲရင်တော့ကျွန်တော်တို့ဒီတတိကျတရွာတဲ့တော့မဟုတ်ဘူးမကြီးရွာလည်းထိမယ်ဒီတောင်ကအလဲမှာရှိနေတာလေတောင်ရဲ့ပတ်လည်မှာရှိတဲ့ဥယင်ချံတွေလည်းမိုင်းခွဲတဲ့တန်းကိုထိမှာပဲ
တနိကြားအပင်ရွာမှာစိုက်ပျိုးမြေဧက400ကျော်ရှိပြီးတော့အသွေးရွာမှာတော့ဧက300ကျော်ရှိပါတယ်။အများစုကတော့အရှေ့အဆင်းကလေးကဥယင်ချံလုပ်ငန်းနဲ့တင်္ဂါလုပ်ငန်းတွေကိုလုပ်ကင်လာကြပါတယ်။နိုင်မီးရဲ့မြေကတော့ကုမ္ပဏီကတည်ဆောက်ပေးမဲ့တနိကြားဆောင်ပြကြီးရွာတည်ဆောက်ပေးမဲ့နေနေရာထဲမှာပါဝင်နေတာပါရွာတက်တာပြီးဆက်ပြီးဆိုရင်သူတို့ရဲ့လောက်ကန်စားတောက်စရာနေရာပြက်ွယ်သွားမှာပါ။ဒါကြောင့်သူတို့ကမရွှေ့ပြောင်းချင်ကြပါဘူး။ဒါပေမဲ့မြန်မာရွှေအခရစ်ကြောက်ထုတ်လုပ်ရေးကုမ္ပဏီကကျေးရွာဖွံ့ဖြိုးရေးအတွက်ဆိုပြီးတော့တနိကြားအပြင်ရွာနဲ့အသွင်းရွာကြားကမြေ12ဧကပေါ်မှာရွှေ့ပြောင်းပြီးစံပြကျေးရွာဖြစ်ရွာတက်တည်ဆောက်ပေးဖို့ကထောက်ခံကြောင်းလက်မှတ်တွေကောက်ယူနေပါတယ
်။သူတို့အောက်တဲ့ဖော်နေတဲ့တနိကြားစံပြရွာဆောင်ကကျွန်တော်တို့ကဘာမှအကျိုးရှိမှာမဟုတ်ဘူး။ကုမ္ပဏီဘက်ကယင်းနှမြုံနာကိုအတွက်ပဲဖြစ်နေတယ်။ကျွန်တော်တို့ပြည်သူအတွက်ကတော့အကျိုးရောက်ဖို့ပဲရှိပါတယ
်။ဒါကတော့ဘလက်ခမောတောင်ကာကွယ်ရေးအဖွဲ့မှနိုင်ဟန်တာကပြောပြထားတာဖြစ်ပါတယ်။ကုမ္ပဏီဘက်ကဒုအတန်ကဆက်သွယ်မေးမြန်းကြည့်ရမှာတော့ပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကမွန်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေလက်ရှိအကောင့်ထဲပေါ်နေတဲ့တနိကြားစံပြကြေးဝါကိုလာကြည့်ခဲ့ကြတယ်လို့သိရပါတယ်။ဒေသခံတွေကုမ္ပဏီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့စဉ်ကမွန်ပြည်နယ်အစိုးရရဲ့သဘောထားမှတ်ချက်ကိုမြန်မာရွှေအခရစ်ကုမ္ပဏီရဲ့ Managing Director ဦးကြည်စိုးကအခုလိုပဲပြောပြခဲ့ပါတယ်
။သူတို့အနေနဲ့ကတော့ဒီကုမ္ပဏီရဲ့ဒီ ဟိုဘောဒီလုတ်ပြီးတဲ့အပေါ်မှာသူတို့တွေလည်းသဘောတူတယ်ပေါ့နော်သဘောတူပါတယ်အဲခုနကကျွန်တော်တို့တင်ကြားထားတဲ့အတိုင်းပါပဲသူတို့လည်းကန့်ကွက်တဲ့လူဟလာကန့်ကွက်တဲ့လူ၄ဦးပေါ့အကြောင်းရင်းတဲ့လူလည်းနေလို့ရတယ်လက်ရှိရမှာမဆက်လို့ဟိုပြောင်းနေတဲ့လူတော့ပြောင်းပြီးသားအသေးချာလေးလုတ်ပြီးပါဆိုတော့ကျွန်တော်တို့အကွက်လေးပေါ်ပြီးတော့မှတကယ်ချမိတကြောင်လေးကျွန်တော်တို့လုတ်ပြီးထားပါတယ်
အခုလက်ရှိတဏိကြာအပြင်ရွာနဲ့တဏိကြာအသွင်းရွာကြားမှာရွာတစ်တည်ဆောက်မဲ့မြေနေရာမှာအကောင်ထဲပေါ်နေတဲ့ဇံပြကြီးရွာဟာမိသားစုတစုကိုပေးတရားပတ်လည်မြေခွက်ရိုက်ပြီးတော့ပေးသွားဖို့ရှိတယ်လို့ဦးကြည်စိုးကပြောပါဗျ။တ
က်ခုနှလုံးဆိုရင်လည်းကျွန်တော်တို့ကအရန်တစ်လုံးနဲ့ဆက်ချက်လုံးကျွန်တော်တို့ဆောက်ပြီးနေမှာပေါ့နော်။မိသားစုတစုကိုပေးတရားပတ်လည်ပေးတရားပတ်လည်အခွက်ကိုစနစ်တကျပေါ့။လေကောင်ကပေး90လမ်းနဲ့
ဒါပေမဲ့ကြောက်မိုင်းထုတ်လုပ်ဖို့ကကုမ္ပဏီဘက်ကတပါဝနဲ့လူမှုပတ်ဝန်းကျင်ထိခိုက်မှုမရှိစေရေးစမ်းစစ်ချက် EIA FIA တင်ထားတာရှိပေမဲ့အခုချိန်ထိမကြသေးဘူးလို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်တရားစာသားနဲ့တပါဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါဗျ။
ကြောက်မိုင်းထုတ်မယ်ဆိုရင်ဘယ်ကုမ္ပဏီပဲဖြစ်ဖြစ် EIA FIA ရှောက်ရမှာပဲလေအခုကုမ္ပဏီကလည်းရှောက်ထားတယ်မကြသေးဘူး။ကွန်မြူနီဘက်ကတုံဘောက98ဧကကိုချုပ်တူကိုရေလောက်ဖို့အတွက်အချာနီ30ခွေရှောက်ထားတယ်။အချာနီ30ခွေရမှအတူတူလောက်လို့ရမယ်
။လက်ရှိအချိန်မှာတော့ကွန်မြူနီဘက်ကရှောက်ထားတဲ့အချာနီ30ခွေမကျသေးတဲ့အတွက်ကြောင့်ကွန်မြူနီဘက်ကချုပ်ထုတ်လုပ်ခွင့်မရသေးဘူးလို့သိရပါတယ်။ချုပ်ထုတ်လုပ်ခွင့်ရလာမယ်ဆိုရင်လည်းဒေတာခံလို့ရတဲ့အကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်လို့မွန်ဒေတာရဲ့ရော်ဖုန်ဖြူရေးမကရူအဖွဲ့မှဒါရိုက်တာမီဖြူကဆိုပါတယ်။ဒီတောင်ကိုကြောက်ထုတ်လုပ်ဖို့ကြောင်ပိုင်းခွဲပြီဆိုတာနဲ့အဓိကခံရတဲ့သူတွေကတော့အထူးသဖြင့်မကြီးကြီးရွာတဏိကြအပြင်ရွာနဲ့အတွင်းရွာကပြည်သူတွေပဲသူတို့ကဒီတောင်ကရေကိုပဲအားကိုးနေရတာဆိုတော့ပထမတစ်ချက်ကရေရင်းမြစ်တွေထိတိုင်းပဲဒုတိယတစ်ချက်ကတော့ဒေသခံတွေအားထားနေရတဲ့ဥယျာဉ်ခြံတွေထိတိုင်းပဲပေါ့နော်နောက်ဆက်တွဲတွေကတော့မိသားစုစားဝတ်နေရေးထိတိုင်းလာနိုင်မယ် မွန်ပြည်နယ်ဟာကြောက်မိုင်းကြောက်ဒေသခံတွေထိခိုက်နေတာကိုလက်တွေ့တာတကများစွာနဲ့ကြုံတွေ့ခဲ့ဖူးတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒီကနေ့2069ခုနှစ်ဩဂတ်လကပေါင်မြို့နယ်စဲဖြူကုန်းကျေးရွာအုပ်စုကမလတ်တောင်မြေသားဖြူကျပြီးတောင်ပဝန်းကျင်မှာနေထိုင်တဲ့မိသားစုတွေမြေအောက်ကိုမြေမြုပ်စီဆုံးခဲ့ရပါတယ်။မွန်ပြည်နယ်အတွင်းမှာထွေအောက်ကလိုင်စင်ချပေးထားတဲ့ကြောက်မိုင်းပေါင်ရာနဲ့ချင်ရှိပြီးတစ်တော်ကျောင်းအတွင်းလောက်ပိုင်ခွင့်ရရှိထားတဲ့ကျောင်းမိုင်းကုမ္ပဏီ22ခုရှိတဲ့အထက်မှာလိုင်စင်သက်တမ်းမတိုးလို့ရပ်နာလိုက်ရတဲ့ကုမ္ပဏီတွေဖြစ်တယ်လို့လက်ရှိကျောင်းမိုင်းလုပ်နေတဲ့ကုမ္ပဏီကတော့ငားမိုင်းသာကျောက်ထုတ်လုပ်နေရရှိနေတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ကနေသိရပါတယ်။အစိုးရကဘယ်လိုစီမံပေးမယ်၊ကုမ္ပဏီဘက်ကဘယ်လိုတာဝန်ယူပေးမယ်ဆိုတာကိုသေချာမသိရသေးတဲ့အပြင်အန္တရာယ်လည်းရှိလာနိုင်တဲ့အတောင်နဲ့အနီးဆုံးတနိကြာအဖြစ်ရောဆိုတဲ့ချက်မြောက်ရနေရာကနေမပြောင်းချင်တဲ့မိညွန်ဆိုင်ကတော့
တကယ်လို့ဒီကနေကျမတို့ပြောင်းလို့ဆိုရင်ကျမတို့တော့အကျိုးမရှိဘူး။ဒါကြောင့်ကျမတို့မသွားဘူး။လက်ရှိကျမတို့နေနေတဲ့နေရာကလည်းအကောင်းပဲရှိနေတာ။ကျမတို့အိမ်တွေကလည်းအကောင်းပဲရှိနေသေးတယ်။ဒီနေရာကကျမတို့မိဘတွေထားခဲ့တဲ့အချမ်းမြေတွေဖြစ်တဲ့အတွက်ဒီနေရာမှာပဲကျမတို့ဆက်နေတော့
ကျေးဇူးတင်ကြတဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျေးဇူးမယ်လို့ဒုတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကဝန်ဆောင်မှုဒုတန်ကအေးအောင်ဓာနီနဲ့ဓာရင်ချင်းတို့ဖြစ်ပါတယ်။ဒုတန်ပတ်စဉ်အသံလွှင့်အစီအစဉ်ကို Frontier မြန်မာ website ရဲ့ Facebook စာမျက်နှာအပြင်ဒုတန် Facebook စာမျက်နှာ SoundCloud YouTube အန်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်ပြန်တဲ့ Radio အစီအစဉ်မှာလည်းသမီးမင်းည9နိုင်ကနေ10နိုင်အတွင်းနဲ့တနင်္ဂနွေနေ့မနက်6နိုင်ကနေ9နိုင်အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပံ့ပိုးကူညီချပြီးဖရန်ကြီးရမြန်မာနယ်ဖောင်ဒေးရှင်းညီဝင်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မင်္ဂလာပါညနေတဲ့သုတေသနအဖွဲ့ရဲ့တိပို့အစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံဒေတာအသီးသီးမှာဖြစ်ပွားနေတဲ့လူအခွင့်ရေးနိုင်ငံရေးငြိမ်းချမ်းရေးစားရကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ညနေတဲ့သုတေသနအဖွဲ့ကအမြဲဆောင်ကြီးလေ့လာနေပါတယ်ဒီတစ်ပတ်မှာတော့တိုင်းသားဒေတာအသီးသီးမှာဖြစ်ပွားနေတဲ့စစ်နေငြိမ်းချမ်းရေးအခြေအနေတွေရွေးကောက်ပွဲအလွန်ကာလနိုင်ငံတကာဆက်ဆံရေးအခင်းကျင်းနဲ့ပတ်သက်ပြီးဆွေးနွေးသွားမှာပဲဖြစ်ပါတယ်ကျွန်မအိတ်တန်တာအေးပါ
ကျွန်တော်မင်းတန်နေပါ
ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကြီးမှာလှုပ်ရှားမှုတွေအဖြစ်အပျက်တွေရှိခဲ့တယ်ပေါ့နော်။ဟိုဥပမာပြောရမယ်ဆိုလို့ရှိရင် DKP ခေါင်းဆောင်တွေအခွဲလိုက်နှုတ်ထွက်သွားတာမျိုးဟိုနောက်မှတက်မတော်နဲ့ပြန်လဲညှိနှိုင်းနေဆိုတာတွေရှိတယ်။နောက်အစိုးရကလည်းအစိုးရတထောက်ခံပွဲပြုလုပ်ဖို့ဆော်ဩတာတွေဟိုတက်မတော်ဘက်ကလည်းတက်မတော်ထောက်ခံပွဲကျင်းပပြုလုပ်နေတာတွေရှိတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆိုလို့ရှိရင်လည်းတက်မတော်ဘက်ကလည်းကြေညာချက်တွေထုတ်ပြန်နေတာမျိုးတွေရှိတယ်။ဟိုအစိုးရတက်မဖွဲ့စည်းခင်မှာနိုင်ငံတကာကနေလာရောက်တဲ့ဟိုတွိတ်ဆုံမှုတွေလည်းရှိတယ်။ဟိုထုံးစံတိုင်းပဲပေါ့နော်။တခြားတစ်ဖက်မှာလည်းတိုက်ပွဲတွေစစ်ပေးရှောင်တွေအကြီးကလည်းအခွင့်အရေးဆက်လက်ရှိနေတော့မယ်။အဲ့ဒီတော့ပထမဦးဆုံးစစ်နဲ့ငြိမ်းချမ်းရေးကြောင့်ဆက်ပြီးတော့ဆွေးနွေးကြည့်ကြအောင်လေ။ဟိုကွန်မင်းတဆယ်အနေနဲ့ဗာမြန်းဆက်ပြီးဆွေးနွေးကြည့်မယ်မသိဘူး။
ဒီကျွန်တော်လေးလာတွေ့ရှိထားတဲ့အထက်ကမှ2020ဒီဇင်ဘာလကုန်ပိုင်းလေးကနေစပြီးတော့ဒီကရင်မျိုးသားစီယုံ KNU နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့တယ်။ဒီလိုဖြစ်ပွားတဲ့အကြောင်းရင်းတွေကဒီတက်စကန်တွေကိုပြန်လည်ဖယ်ရှားပေးဖို့ထုတ်ပြန်ကြေညာချက်တွေထုတ်တာကနေစပြီးတော့ဖြစ်ပွားလာခဲ့တာ။ဒီလတည်းမှာဆိုရင်10ရက်နေ့ကနေ14ရက်နေ့အထိကို4ရက်ဆက်တိုက်ဒီတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့တယ်။ဒီတိုက်ပွဲတွေဖြစ်ပွားတာကတော့ကြာပြီပေါ့နော်။ဒါပေမဲ့ဒီတိုက်ပွဲတွေကဖြည့်ရှင်းနိုင်ခြင်းမျိုးမရှိသေးဘဲနဲ့ပိုပြီးတော့ဆိုးလာတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဒီ KNU ကဗိုလ်ချုပ်ကြီးစောကျော်နေကတော့တက်စကန်တွေရွှေ့ပြောင်းသွားလာတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်ကြိုတင်ပြီးတော့အကြောင်းကြားရမယ်။ပြီးတော့နှစ်ဖက်သဘောတူညီချက်တွေကိုရယူရမယ်။ဒီလိုမှမလုပ်ဘူးဆိုရင်တော့ဒီတိုက်ပွဲတွေကဆက်ပြီးတော့ရှိနေအောင်ပါပဲလို့ပြောထားတဲ့မျိုးတွေတော့တွေ့ရတယ်
။ဟုတ်တယ်နော်ဟိုတက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်ချုပ်စုံမင်းထွန်းကလည်းဒီပွင့်လင်းရသည်ရောက်လာတဲ့အခါမှာရိတ်ခါပို့ဖို့အတွက်လမ်းဟောင်းပြုပြင်တာလို့လမ်းအသစ်ဖောက်တာလို့ရှိတယ်ပေါ့အဲ့ဒါအောင်မှ KNU ကနေချောင်းမြောင်းပြစ်ခတ်တယ်လို့ဆိုထားတာမျိုးတွေတွေ့ရတယ်ဒါပေမဲ့ဒီနေရာမှာတိတ်ချာစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဒီဟိုလမ်းဟောင်းပြုပြင်တဲ့နေရာတွေက NCA မထိုးခင်တည်းက KNU ထိန်းချုပ်နေမိတယ်ဖြစ်တယ်အဲ့တော့တက်မတော်အနေနဲ့ဒီထိန်းချုပ်နေကြီးဒီမှာလှုပ်ရှားမှုတစုံတရာပြုလုပ်မယ်ဆိုလို့ရှိရင် KNU ဟိုအကြောင်းကြားလာနောက်သဘောတူညီချက်ယူပြီးမှထိန်းသိမ်းသိမ်းသိမ်းလောက်တာမျိုးကတော့ပုံဖြတ်တင်တယ်လို့ယူဆတယ်တိုက်ပွဲတွေကရွာတွေအနီးအနားမှာဖြစ်နေတော့လေဟိုရွာသားတွေဒေသခံတွေရဲ့အနေအထားကိုဘယ်လိုညံရှိနေလဲမသိဘူ
းဒီတိုက်ပွဲတွေတောင်မလို့ဒေသခံတွေအနေနဲ့လက်နက်ကြီးကြတာတနက်ကြီးမှန်တာရင်းနဲ့ဒီနေရဲစွန့်ခွာထွက်ပြေးနေရတာမျိုးကြီးကြုံနေရတယ်ဒီလိုကိစ္စရက်တွေကိုထိထိရရောက်ဖြေရှင်းနိုင်တာမျိုးတွေတော့မတွေ့ရဘူးဒီတကယ်တမ်းဒီစစ်ပွဲတွေဖြစ်လာပြီဆိုရင်နှစ်ဖက်လက်နက်ကင်ထားတဲ့တပ်ဖွဲ့တွေနဲ့ထိကြိုက်တာမျိုးမဟုတ်ဘဲနဲ့ဒီဂျားတွေကလက်နက်မဲ့တဲ့ပြည်သူတွေကဒီစစ်ရဲ့ဒဏ်ကိုပို့ပြီးတော့ခံရတယ်ပေါ့လက်နက်ရှိတဲ့သူတွေထက်ဆိုင်ဒီလက်နက်မဲ့တဲ့ပြည်သူတွေကပို့ပြီးတော့ဒီစစ်ပွဲတွေကြောင့်မလို့လူခွင့်ရေးချိုးပေါက်ခံနေရတာတွေကိုအများကြီးပို့ပြီးတော့ကြုံနေရတယ်ပေါ့
တိုက်ပွဲသတင်းတွေအဲ့လိုမျိုးပြည်သူတွေထိခိုက်နေရတဲ့သတင်းတွေကိုနားထောင်ကြည့်ပြီးတဲ့နောက်မှာပေါ့နော်အခုလက်ရှိမှာဒီလိုမျိုးဖြစ်နေတာကဟို NCA မှာပါဝင်တဲ့ဂတိကဝတ်တွေသဘောတူညီချက်တွေကိုဟိုအကောင့်ထဲမပေါ်နိုင်တာလို့တော့သုံးသပ်မိတယ်အဲ့ဒီတော့အကြံပြုချက်အနေနဲ့ပြောလို့ရမယ်ဆိုရင် NCA ရဲ့အားနည်းချက်တွေကိုပြန်လည်ပြုပြင်ပြီးဟိုအတွက်ဆက်ဆက်သွားရမယ်ပေါ့နော်ဟိုအဖြစ်ခန့်ရစဲအိမ်မှာပါဝင်တဲ့သဘောတူညီချက်တွေကိုလည်းပုံမူတိကျအောင်ပုံမူရှင်းလင်းအောင်ဟိုအဲ့ဒါမှလည်းအဲ့လိုလုပ်ထားမှထိထိရောက်ဖော်ဆောင်နိုင်မယ်လို့ယူဆတယ
်ဒီလိုပါပဲကင်းပြည်နယ်အကြောင်းကိုပြောပြီးဆိုရင်တော့ဒီရခိုင်ဘက်ကိုဆက်ပြီးတော့ပြောခြင်းနဲ့ဒီရခိုင်ဘက်မှာဆိုရင်ငင်းငိုင်းကအမှန်တကယ်မရရှိသေးပေမဲ့စစ်ပွဲတွေပဋိပက္ခတွေမဖြစ်တော့တာနှစ်လကျော်လောက်ကြာနေပြီဖြစ်တယ်ဒီတိုက်ပွဲတွေမရှိတော့ပေမဲ့စစ်ကြံလက်နက်ပစ္စည်းတွေမီးမြုံမိုင်းရဲ့ NRA တွေကိုတော့ဒီပြည်သူတွေအနေနဲ့ခံနေရတယ်။အန်ယူနယ်စပ်ပစားကြီးရွာမှာဆိုရင်ဒီဇန်နဝါရီလ10ရက်နေ့ကစစ်ကြံလက်နက်ပစ္စည်းတစ်ခုကိုရွာသားတယောက်ကတွေ့ရှိသွားတယ်။တွေ့ရှိပြီးသွားပြီးတော့မှဒီရွာထဲကိုယူဆောင်လာတယ်။အဲ့လိုနဲ့ပဲရွာသားတွေဝိုင်းအောင်ကြည့်ရှုနေတဲ့အချိန်မှာပဲမတော်တဆပေါက်ကွဲသွားတယ်ထင်ပါရဲ့။ဒီလိုပေါက်ကွဲမှုကြောင့်ပဲလူတယောက်ကတော့ပွဲချင်းပြီးတေဆုံးရဲ့။ကျန်တဲ့လူ၈ယောက်ကတော့ထိခိုက်ဒဏ်ရာရရှိခဲ့တယ်။တည်ဆုံးသွားတဲ့တယောက်ကတော့ဒီအသက်40ကျော်အရွယ်အမျိုးသမီးတဦးဖြစ်ပြီးတော့ဒီကြံရှိတဲ့ဒီ၈ယောက်ထဲမှာမှဒီအသက်3နှစ်5နှစ်9နှစ်အရွယ်ကလေးငယ်တွေပါဝင်နေတာကိုတော့စိတ်မကောင်းဝယ်ရတွေ့မြင်ရတယ်ပေါ့နော်ဒီတစ်ဆက်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ချင်းပြည်နယ်အကြောင်းပြောမယ်ချင်းပြည်နယ်ပလောက်ဝချောင်းဝအနီးမှာဝါခုတ်ဖို့သွားတဲ့အမျိုးသမီးတဦးကဒီမင်းမြုံမိုင်းကိုနင်းမိတယ်နင်းမိပြီးတော့မှဘယ်ဘက်ခြေထောက်မှာထိခိုက်ဒဏ်ရာရသွားတယ်သူ့ရဲ့အမျိုးသားကဒီမြမတက်မတော်မှာတာဝန်ထမ်းဆောင်နေရဖြစ်တဲ့အတွက်ကြောင့်တရင်189မှာပဲစေကူသားမှုခံယူရယ်ပြီးတော့မှဒီစစ်တွေမှာရှိရဲ့စေယုံတရုံကိုပြောင်းလဲကူတာသွားမယ်လို့သိရတယ်။ဒီလိုမြင်းပြုံမိုင်းနေစစ်လက်နက်ပစ္စည်းတွေကြောင့်ဒေသခံတွေကဒီထိခိုက်မှုတွေတိုက်ဆုံမှုတွေရှိနေရတယ်။ဒီလိုအချက်တွေထဲမှာကျွန်တော်အတွက်ဒီလအတွင်းမှာသိတာစီတဲ့အချက်ကအရင်တစ်ပတ်တိဖို့အစီအစဉ်မှာပြောသွားခဲ့တဲ့ကြောက်တော်မျိုးနယ်ကမြင်းမြုံမိုင်းနေမိတဲ့အမျိုးသမီးပေါ့နော်။ဒီအမျိုးသမီးကတော့ဒီကြောက်တော်မျိုးနယ်မှာရှိတဲ့စေယုံတေယုံမှာစေကူသားမှုခံယူနေတဲ့ဒဏ်ရာတွေပြင်းထန်လို့နေတဲ့အတွက်ကြောင့် ဒီလဆက်ရှိရနေမှာပဲကွယ်လွန်သွားခဲ့တယ်
။အခုလိုမျိုးအရသားတွေတိတ်ဆုံးနေတာထိခိုက်ထန်ရနေတဲ့ဟာတွေကိုကြားရတာအရင်စိတ်မကောင်းဝေရပဲဖြစ်တယ်။တခြားတစ်ဖက်မှာလည်းရခိုင်ပြည်နယ်မှာပြီးခဲ့တဲ့အပတ်က15ချိန်မြောက်ပြည်နယ်လွှတ်တော်အစည်းအဝေးကိုကျင်းပခဲ့တယ်။ဟိုဒီအစည်းအဝေးမှာထူးခြားခြားအဆိုနှစ်ခုတင်သွင်းခဲ့တယ်ပေါ့နော်။ဟိုပထမတစ်ခုကတော့အေအေကိုအကြံဖက်အဖွဲ့ကနေဖယ်ရှားပေးမယ်ဆိုတဲ့အဆိုပါ။အဲဇန်နဝါရီ14ရက်နေ့တုန်းကဒီအဆိုကိုပြည်ထောင်စုအဆင့်ကိုတောင်းဆိုမယ်ဆိုပြီးတော့ဟိုအတည်ပြုခဲ့ကြတယ်။အဲ့ဒီနေ့မှာပဲရခိုင်ပြည်နယ်မှာဟိုအင်တာနက်တူးချီပဲရရှိသေးတဲ့မြို့နယ်တွေကို 4G အဖြစ်အဆင့်မြင့်တင်ပေးဖို့အဆိုကိုတောင်းဆိုခဲ့ကြတယ်။ဟို2019ခုနှစ်ကလေးကရခိုင်ပြည်နယ်ကရှစ်မြို့နယ်နောက်ပြီးတော့ဟိုချင်းပြည်နယ်ပလက်ဝါပါပါဝင်လို့ရှိရင်စုစုပေါင်း6မြို့နယ်ပေါ့နော်အဲ့ဒါကိုအစိုးရဘက်ကနေအင်တာနက်ပိတ်ထားတာမျိုးဖြစ်တယ်ဟို2020နှစ်လယ်လောက်မှာမောင်တော်မြို့ကို 4G ဖွင့်ပေးခဲ့တယ်ဟိုတခြားမြို့နယ်တွေကလည်း 2G တော့ရရှိခဲ့တယ်ဟိုအခုလက်ရှိမှာတော့ဒီ 2G အင်တာနက်ကို 4G ရရှိအောင်ဆိုပြီးတောင်းဆိုနေတာပဲဖြစ်တယ်ရခိုင်ပြည်နယ်မှာငင်းချင်းလုပ်ငန်းစဉ်ဖော်ဆောင်နေတဲ့အချိန်ဒီ AA ကိုအကြံဖက်အဖွဲ့ကနေဖယ်ရှားပေးဖို့ဆိုတဲ့အဆိုကဟိုကောင်းမွန်တဲ့အဆိုတစ်ခုလို့သုံးသပ်မိတယ်။အပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့ကဟို AA အဖွဲ့တွေနေမဟုတ်ဘူးအခြားလက်နက်ကန်အဖွဲ့တွေနဲ့လည်းဒီယုံကြည်မှုတည်ဆောက်တဲ့နေရာမှာပုံမလွယ်ကူလာမယ်လို့ယူဆမိတယ်။အင်တာနက်ကိစ္စဆိုရင်လည်းအဲ့လိုပဲပေါ့နော်။အခုလက်ရှိမှာတော့ဟိုရခိုင်ပြည်နယ်မှာစည်ရေးပဋိပက္ခတွေကငင်းချမ်းနေပြီ။ဟိုအရင်တုန်းကတော့စည်ရေးပြင်းထန်နေရောအင်တာနက်ကိုအသုံးပြုပြီးစည်ရေးလှုပ်ရှားမှုလုပ်မယ်အဲ့လိုမျိုးဟိုစိုးရိမ်ချက်တွေရှိတာပေါ့နော်။အခုရှိမှာစည်ရင်းငင်းချမ်းနေတာဖြစ်တဲ့အတွက်ဟိုအင်တာနက်ပြန်ဖွင့်ပေးလိုက်တာကဟိုပြည်သူလူထုရဲ့ဒီလူမှုစည်းဝါဘဝတိုးတက်ဖို့လို့နောက်ပြီးတော့ပညာရေးလက်လန်းမီဖို့လို့ COVID-19 လိုမျိုးဟိုကျန်းမာရေးဆောင်ရှားမှုတွေရရှိဖို့နောက်ရခိုင်ပြည်နယ်မှာဆိုဟိုမြေမြုံပိုင်းအန္တရာယ်ပေါ့နော်ဟိုမြေမြုံပိုင်းနဲ့ပတ်သက်တဲ့ awareness တွေရရှိဖို့အတွက်ပြည်သူတွေအနေနဲ့အင်တာနက်ကလိုအပ်တယ်လို့သုံးသပ်မိတယ
်ဟုတ်ကဲ့ဒီကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်အကြောင်းတွေပြောပြီးပြီဆိုရင်တော့ဒီရှမ်းပြည်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းကိုပြောခြင်းနဲ့ဒီရှမ်းပြည်မြောက်ပိုင်းမှာဆိုရင်မန်တုံမိုင်းလုံးလားရှုနဲ့နန်းစံမြို့နယ်မှာမြမတပ်မတော်နဲ့ TNL တွေကဒီတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့တယ်။ကြောင်မဲမြို့နယ်မှာဆိုရင်လည်း TNL နဲ့ RCS တပ်မတော်တို့ကဒီလ12ရက်နေ့နဲ့16ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်။အဲစုစုပေါင်းတိုက်ပွဲကတော့2ချိန်ဖြစ်ပွားခဲ့တယ်။ဒီတအန်းမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရာဆိုရင်မြောက်ပိုင်းမဟာမိတ်၃ဖွဲ့ထဲမှာတစ်ဖွဲ့အပါအဝင်ဖြစ်ပြီးဒီတစ်ဖက်သက်အပြစ်ခတ်ရဲကြောင်ကျင်ညာထားတဲ့အဖွဲ့လေးဖြစ်တယ်။ပြီးတော့ဒီလထဲမှာပဲသူကစင်ညာချက်နှစ်ဆောင်ကိုထုတ်ပြန်ထားတာရှိရဲ့စင်ညာချက်တစ်ဆောင်ကသူတို့ရဲ့58နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာထုတ်ပြန်ထားတာနောက်ထပ်တစ်ဆောင်ကတော့ဒီဗဟိုကော်မတီနှစ်ပတ်လည်အစည်းအဝေးမှာထုတ်ပြန်ထားတဲ့စင်ညာချက်တွေဖြစ်တယ်ဒီစင်ညာချက်တွေထဲမှာဆိုရင်တိတာစီတဲ့အချက်တွေကကြတော့ဒီ TNL အနေနဲ့မြန်မာတပ်မတော်နဲ့ RCS တပ်မတော်တို့ကသူ့အပေါ်ကိုထိုးစစ်ဆင်တိုက်ခိုက်နေရတဲ့အကြောင်းသူ့အနေနဲ့ခုခံကာကွယ်နေရတယ်ဆိုတာမျိုးတွေဖော်ပြထားတယ်ပြီးတော့သူ့အနေနဲ့တခြားလက်နက်ကိုင်အဖွဲ့တွေကသူ့ကိုနိုင်ငံရေးကငင်းငင်းစကားပြောဖို့လာရောက်ကမ်းလှမ်းလာခဲ့မယ်ဆိုရင်သူ့အနေနဲ့အစဉ်အလင်းဖြစ်နေရဲဆိုတဲ့အကြောင်းကိုပြောထားတယ်။တကယ်လက်တွေ့မှာတော့ဒီ TNL ကအခြားအဖွဲ့တွေကိုငင်းငင်းစကားပြောဖို့ကမ်းလှမ်းထားတာမျိုးတွေမရှိသလိုသူ့ကိုလည်းလာပြီးတော့ကမ်းလှမ်းထားတာမျိုးတွေကိုတော့မတွေ့ရပါဘူး။လက်ရှိအချိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရအတွက်ဒုတိယအကြိမ်အစိုးရတက်တန်းဟာလည်းရောက်ရှိလာတော့မှာဖြစ်တယ်။ဒီအစိုးရတက်တန်းအတွက်ဒီငင်းငင်းရေးဖြစ်စဉ်တွေတိုက်ပွဲတွေကသူတို့အတွက်ကြီးမားတဲ့စိန်ခေါ်မှုတည်ရလေဖြစ်တယ်။ဒီနိုင်ငံတကာအနေနဲ့လည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေဒီစီးပွားရေးအပေါ်မှာစိတ်ဝင်စားမှုတွေရှိလာတယ်။ဒီလိုစိတ်ဝင်စားမှုတွေရှိလာတဲ့အတွက်ကြောင့်ပဲဒီမြန်မာနိုင်ငံကိုတရုတ်နိုင်ငံ၊ဂျပန်နိုင်ငံနဲ့ရုရှားနိုင်ငံနိုင်ငံကြီးသုံးနိုင်ငံတို့ကနေပြီးတော့မှကိုယ်စားလှယ်တွေဆင်လွတ်ပြီးတော့လာရောက်တွေ့ဆုံခဲ့ကြရရှိတယ်။တရုတ်နိုင်ငံကလာရောက်တွေ့ဆုံတဲ့အထက်ကမှစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေ၊တတိထားမယ့်အချက်တွေကိုမအိမ်ရပဲဆက်ပြီးပြောပြပေးပါ
ဟုတ်ကဲ့ဟိုလေတရုတ်နိုင်ငံလာတော့တာကတော့တရုတ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တယ်ဟိုနိုင်ငံတော်ကောင်စီဝင်လည်းဖြစ်တယ် Mr. Wang Yi ပေါ့နော်သူကဟို January 17ရက်နေ့ကလာရောက်ခဲ့တာဖြစ်တယ်ဟိုသူ့ရဲ့ခရီးစဉ်မှာဟိုတွေ့တွေ့ခဲ့တာဒီကနိုင်ငံတော်သမ္မတပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နောက်ပြီးကာကွယ်ရေးဦးစီးချုပ်နောက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ထမ်းဌာနဝန်ကြီးတွေလည်းပါတယ်ပေါ့နော်သူတို့တွေကတော့တရားစီတွေ့ဆုံခဲ့တာပဲဖြစ်တယ်ဒီဆွေးနွေးချက်တွေမှာဟိုတရုတ်မြန်မာစီးပွားရေးဆင်ခြင်နဲ့ပတ်သက်တဲ့ကိစ္စရပ်တွေဆွေးနွေးသွားတယ်လို့သိရတယ်နောက်ပြီးတော့ဟို COVID-19 ကာကွယ်ရေးကုသရေးထိန်းချုပ်ရေးဒီအကြောင်းအရာတွေလည်းပါဝင်တယ်အရင်နှစ်တည်းကတည်းကလုပ်ခဲ့တဲ့ဒီတရုတ်မြန်မာညီကျေးမှုနဲ့ခရီးသွားလာရေးနှစ်အခမ်းအနားပေါ့နော်အဲ့ဒါကိုဒီနှစ်မှာလည်းဆက်လုပ်မယ်ဆိုတဲ့အကြောင်းထည့်သွင်းခဲ့တယ်။ဟိုအထူးသဖြင့်တတိထားမဲ့အရာကတော့ဟိုတရုတ်နဲ့မြန်မာနိုင်ငံကနိုင်ငံတကာမျက်နှာစာမှာပုံမူရင်းနှီးချက်ခင်စွာပူးပေါင်းသွားမယ်ဆိုတာမျိုးကိုထည့်သွင်းသွားတာတွေ့ရတယ်။ဒ ဒီဆွေးနွေးပွဲမှာတခြားစာချုပ်ဟိုစာချုပ်ရေးထိုးမှုတွေနောက်ပြီးစာချုပ်လွှာရေးထိုးမှုတွေလည်းပါဝင်ခဲ့တယ်။အဲဥပမာပေးရမယ်ဆိုလို့ရှိရင်မန္တလေးကျောက်ဖြူယထာလန်းစီမံကိန်းလိုမျိုးအဲလိုစီးပွားရေးစီမံကိန်းစာချုပ်လွှာတွေပါဝင်တယ်။လူငယ်ချင်းကြီးနဲ့ပတ်သက်တာဆိုလို့ရှိရင်လည်းဒီကချင်ပြည်နယ်မှာထပ်ပြီးတိတ်ဆောင်နေရတဲ့နေရဲဆွနဲ့ဒုက္ခသည်တွေအတွက်ပေါ့နော်။တရုတ်နိုင်ငံဘက်ကနေပြီးငွေကြေးထောက်ပံ့မယ်ဆိုတဲ့စာချုပ်လွှာမျိုးတွေလည်းပါဝင်တယ်။နောက်ထပ်ထူးခြားချက်တစ်ခုကတော့မစ္စတာဝန်ဟီကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုတော့တွေ့ရတဲ့အချိန်မှာဒီ2019ခုနှစ်တုန်းကဘင်္ဂလားဒေ့ရှ်ကိုထပ်ပြီးတိတ်ဆောင်သွားခဲ့ရတဲ့လူငယ်ချင်းဒုက္ခသည်အရင်းနဲ့ပတ်သက်ပြီးဆွေးနွေးသွားတယ်ဆိုတာသိရတယ်။ဟိုဒီကိစ္စမှာပေါ့နော်မြမအစိုးရအနေနဲ့ရိုဟင်ဂျာတွေကိုသူတို့ရဲ့အမိနာမကိုတော့ခေါ်ယူသုံးဆွဲနေတာမျိုးတော့မရှိသေးပါဘူး။ဟိုနိုင်ငံခြားရေးဝန်ကြီးပြန်သွားပြီးတိတ်မကြခင်မှာပဲနော်ဟိုတရုတ်နိုင်ငံ၊ဘင်္ဂလားဒေ့ရှ်နိုင်ငံနောက်မြမနိုင်ငံသုံးနိုင်ငံကြားမှာအလွတ်သဘောဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့တယ်ပေါ့။ဟိုဒီလိုအလွတ်သဘောဆွေးနွေးပွဲကိုတရုတ်နိုင်ငံအနေနဲ့ဟိုမနစ်ကလည်းဗေကျင်းမှာပြုလုပ်မယ်လို့စီစဉ်ခဲ့တာဖြစ်တယ်။အဲဒါပေမဲ့ဟိုအကြောင်းအကျောင်းတော့မလုပ်ဖြစ်ခဲ့ဘူးပေါ့နော်။ဒီဆွေးနွေးပွဲကဟိုပထမဆုံးအချိန် online လုပ်တဲ့ဆွေးနွေးပွဲမျိုးလေးဖြစ်တယ်။ဟိုထူးခြားချက်အနေနဲ့ကတော့အစိုးရအဖွဲ့ခေါင်းဆောင်တွေကတက်ရောက်တာလို့မျိုးမဟုတ်ဘဲနဲ့ဒုတိယဝန်ကြီးအဆင့်ယာဒူးရှိတဲ့လူတွေတက်ရောက်ကြတာပဲဖြစ်တယ်။မြန်မာနိုင်ငံဘက်ကဆိုလို့ရှိရင်ဟိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဟိုဒုတိယဝန်ကြီးဦးဟောက်ထိုးစွမ်းပါတယ်။အဲနောက်ပြီးတော့တရုတ်နိုင်ငံဘက်ကဆိုရင်နိုင်ငံခြားရေးဒုဝန်ကြီးပါတယ်။အဲဘင်္ဂလားဒေ့ရှ်ဘက်ကဆိုလို့ရှိရင်အမြင်နိုင်ငံခြားရေးဘက်ကအမြင်နဲ့အတွင်းဝင်တယောက်ပါတာတွေ့ရတယ်။ဒီဆွေးနွေးပွဲရဲ့အဆုံးသတ်မှာပေါ့နော်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်ဟိုအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေရရှိခဲ့တယ်လို့တော့သုံးပတ်လုံးကဆိုထားတာတွေ့ရတယ်
။ဒီရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးရလဲအရေးကြီးတဲ့အချက်တစ်ချက်ဖြစ်တယ်။ဒီဒုက္ခသည်တွေနေရပြန်ရေးအတွက်ပဲမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနှစ်နိုင်ငံလုံးကအချိန်တိုင်းတွေ့ဆုံဆွေးနွေးမှုတွေရှိခဲ့တယ်။ဒီတွေ့ဆုံဆွေးနွေးမှုတွေကလက်တွေ့မှာအကောင့်ထဲမပေါ်လာဘဲနဲ့ပြတ်ခဲ့ရတယ်။ဒီပြက်ခဲ့ရတဲ့အကြောင်းရင်းတွေကမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေအပေါ်လူအခွင့်အရေးတွေနိုင်ငံသားအခွင့်အရေးတွေအသက်အိုးအိမ်စီးစိမ်ဆိုင်ရာအာမခံချက်တွေသူတို့ရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်ဖို့အတွက်အာမခံချက်တွေကိုပြည်ပြည်ဝဝမပေးနိုင်တဲ့အတွက်ကြောင့်ပြက်ခဲ့ရတာဖြစ်တယ်။တကယ်လို့ဒီဒုက္ခသည်တွေကိုမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံဖို့ရည်ရွယ်ရဆိုရင်လွတ်လပ်စွာလှုပ်ရှားသွားလာခွင့်တွေအပါအဝင်လူအခွင့်အရေးတွေကိုလည်းပြည်ပြည်ဝဝပေးနိုင်မှုပုံမှန်ပြင်ဆင်ရပါလိမ့်မယ်။
ဟုတ်ပါကနောက်ပြီးတော့ပေါ့နော်ကြားသိရတာကဒီသုံးဝင်ဆိုင်ဆွေးနွေးပွဲကနေဟိုရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံမှာက2021ခုနှစ်ဇွန်လလောက်ဖြစ်နေပေါ့အဲ့လိုမျိုးပြောထားတယ်အဲ့တော့အချိန်အဖြစ်ကြည့်မယ်ဆိုရင်၄လအချိန်ရသေးတယ်။ဟိုဒုက္ခသည်တွေအတွက်အသက်အာမခံချက်တွေ၊ဘဝနေထိုင်မှုအာမခံချက်တွေ၊တရားမျှတမှုအာမခံချက်တွေ၊လူ့အခွင့်အရေးဆိုင်ရာအာမခံချက်တွေဒါတွေကိုအကောင့်ထဲဖော်ပေးနိုင်တယ်။ဟိုတိကျတင်ကြတဲ့မူဝါဒတွေချပြနိုင်မယ်ဆိုရင်တော့ဒုက္ခသည်တွေဟိုပြန်ဝင်လာလိမ့်မယ်လို့မျှော်လင့်မိတယ်။ဒုက္ခသည်တွေပြန်ဝင်လာတာနဲ့တခိုင်းနဲ့ထဲမှာပဲတခြားစိန်ခေါ်ချက်တွေကိုဟိုချုပ်တင်ပြင်ဆင်ထားမှရမယ်။ဥပမာပြောရရင်ဟိုကောလာဟာလလူမျိုး၊တရင်အမားလူမျိုး၊နောက်ပြီးတော့ဟိုဒုက္ခသည်တွေပြန်လာမယ့်ကိစ္စကိုစန့်ကျင်တာလူမျိုး၊ဒါတွေကိုဘလို့ကန်တွေဖြေရှင်းမလဲဆိုတဲ့ချုပ်တင်စီမံချက်တွေလည်းရှိရမယ်။နောက်ထပ်တစ်ခုကဒီအချိန်က COVID-19 ရောဂါဖြစ်ပွားနေတဲ့အချိန်လေးဖြစ်တယ်။အဲ့ဒါဆိုတော့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေအထောက်ပံ့တွေကိုလည်းချုပ်တင်ပြင်ဆင်ထားဖို့လိုအပ်မယ်လို့ယူဆတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ဒုတိယသက်တမ်းမှာပေါ့နော်ဒီစင်ဟိုစည်ရင်းညီချင်းရေးပဋိပက္ခတွေဦးတာမဟုတ်ဘဲနဲ့လူမှုပဋိပက္ခတွေဒီလိုမတူညီတဲ့လူတန်းစားတွေအကြားမှာဖြစ်နေတဲ့ပြဿနာတွေဒါတွေကိုလည်းဖြေရှင်းပေးဖို့လိုအပ်တယ်လို့ယူဆမိတယ်။အဲ့ဒါမှလည်းမြန်မာနိုင်ငံအနေနဲ့ဒီနိုင်ငံတကာအလဲမှာဂုဏ်သိက္ခာပြန်လည်ညှိတင်နိုင်လိမ့်မှာပဲဖြစ်တယ်။ဒါကတော့ရှင်းမှာဒီတရုတ်နိုင်ငံနဲ့ဟိုတရုတ်နိုင်ငံနိုင်ငံခြားရေးဝန်ကြီးလာတွေ့သွားတာနောက်ပြီးတော့ဟိုသုံးနိုင်ငံဆွေးနွေးပွဲကိစ္စတွေဖြစ်တယ်ပေါ့နော်ဟိုတခြားဟိုဂျပန်နိုင်ငံတို့ရုရှားနိုင်ငံတို့လည်းရှိပြီးတော့ဂျပန်နိုင်ငံနဲ့ပတ်သက်ပြီးတော့ကောဘာတွေတွေ့ရှိတာလည်းမသိဘူ
းဟုတ်ကဲ့ဒီဂျပန်နိုင်ငံကဆိုရင်ဒီဂျပန်မြန်မာချစ်ကြည်ရေးအသင်းဥက္ကဋ္ဌလည်းဖြစ်လွတ်တော်မဟောင်းလည်းဖြစ်တဲ့မစ္စတာဟီရဲဝါဒနာဘေးကဒီမြန်မာနိုင်ငံကိုလာရောက်တွေ့ဆုံနေတယ်သူကတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ခဲ့တယ်လို့တစ်ဖက်မှာလည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘုဒ္ဓမူကြီးမင်းအောင်လှိုင်တို့နဲ့တရားစီတွေ့ဆုံနေတယ်။ဒီလိုတွေ့ဆုံခဲ့တဲ့အချိန်မှာဒီမြန်မာနိုင်ငံရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ဒီဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုပုံမတိုးမြင့်လှုပ်ဆောင်မှုဆွေးနွေးခဲ့ကြတယ်။မြန်မာတက်မတော်ကာဝေးဦးစီးချုပ်နဲ့ဆွေးနွေးရဲ့နေရာမှာလည်းသူကဒီနှစ်နိုင်ငံတက်မတော်တွေကြားမှာဆက်ဆံရေးအပြန်အလှန်တိုးမြင့်လှုပ်ဆောင်မှုတွေဆွေးနွေးခဲ့ကြတယ်လို့တော့သိရတယ်။ဒါတွေကိုကြည့်ချင်းအားဖြင့်ဒီနှစ်ပိုင်းတွေမှာဂျပန်နိုင်ငံကမြန်မာနိုင်ငံရဲ့စီးပွားရေးမှာထဲထဲဝင်ဝင်ပါဝင်ဖို့စူးစမ်းလာတယ်လို့တော့သုံးသပ်လို့ရတယ်။
ဒီလိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့ကလာရောက်တွေ့ဆုံနေပြီးတော့ဒီရုရှားနိုင်ငံကလာရောက်တွေ့ဆုံနေတာမျိုးလည်းရှိရဲ့ဒီရုရှားနိုင်ငံကလာရောက်တွေ့ဆုံနေတဲ့မှာမှဒီစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေဒီလိုအချက်တွေကဘာတွေများရှိမလဲဆိုတော့မအိမ်ရမယ်ပြောပြတယ်
โอเคโหรัสเซียနိုင်ငံတော့လာတော့တာဟိုကာကွယ်ရေးဝင်ကြီးဖြစ်တယ်ပေါ့เนาะဟိုသူ့ရဲ့ခရီးစဉ်ကထူးခြားတယ်ဘာဖြစ်လို့လဲဆိုတော့သူကမြန်မာနိုင်ငံဘက်ကဟိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့တွေ့ဆုံသွားတယ်ဟိုတခြားအစိုးရအဖွဲ့ဘက်ကတစုံတယောက်နဲ့မှတွေ့ဆုံသွားတာမျိုးမရှိခဲ့ဘူးပေါ့เนาะဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးလာရောက်လည်ပတ်မှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကသတင်းတွေနောက်ပဲမြန်မာတပ်မတော်ဘက်ကသတင်းတွေမှာလည်းအရင်အချက်ချင်းတင်ပြဖော်ပြထားရမျိုးတော့မရှိဘူး။ဒါပေမဲ့နိုင်ငံတကာသတင်းတွေနဲ့ဒီဟိုရုရှားနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးဌာန website ပေါ့နော်။အဲ့ဒီမှာဆိုလို့ရှိရင်တော့မြန်မာနိုင်ငံနဲ့ Russia Federation အကြားကဟိုဆက်ဆံရေးကိုဖော်ပြထားတာမျိုးတွေ့ရတယ်။ဟိုဥပမာအနေနဲ့2000တခုနှစ်ကတည်းကရုရှားနိုင်ငံကဟိုမြန်မာနိုင်ငံကိုလက်နက်ပစ္စည်းရောင်းချနေတယ်ဆိုတဲ့အကြောင်းဟိုလက်နက်စနစ်တွေနောက်အမောင်းတင်လေးရင်ဒီဟိုနောက်ပဲဒုံးခွင်းစနစ်တွေဟိုလေချောင်းကောင်ရန်ကာခွေကြီးစနစ်တွေဒါတွေလည်းပါဝင်ခဲ့တယ်လို့သူဖော်ပြထားတယ်။နောက်ပြီးတော့ဟိုရုရှားနိုင်ငံကလည်းကြီးမှုချင်းပါတယ်အဲ့လိုစစ်ရေးလေးချင်းမှုတို့နောက်ဟိုစစ်ရေးပြိုင်ပွဲတို့ဒီဟာတွေမှာလည်းမြမတက်မတော်အနေနဲ့ပါဝင်နေဆိုတာမျိုးဖော်ပြထားတယ်ပေါ့နော်။အဲဒီတစ်ခေါက်မှာတော့ဒုံးခွေးစနစ်တစ်ခုပါတယ်နောက်ပြီးတော့မောင်းသူမဲလေးရင်းနေပါတယ်နောက်ဟိုရေဒါစနစ်တစ်ခုလည်းရောင်းချပေးခဲ့တယ်လို့ဖော်ပြထားတာရှိတယ်အဲနောက်ထပ်တစ်ခုကဟိုမြန်မာနိုင်ငံမှာရှိတဲ့အလိုမျိုးဝယ်ယူထားတဲ့ရုရှားလက်နက်တွေဘောနော်ကျူးပြင်ဖို့ထိမ့်သိမ်းဖို့အတွက်နှစ်နိုင်ငံပူးပေါင်းထားတဲ့ဟို Joint Service Technical Center အကြောင်းကိုလည်းအနည်းငယ်ဖော်ပြသွားတာတွေ့ရပါတယ်
ဒါရီကိုကြည်ချင်းအဖြစ်အားလုံးကမြန်မာနိုင်ငံကိုလက်နက်ရောင်းချဖို့အတွက်လာရောက်တာစီးပွားရေးထပ်တိုးလှုပ်ဆောင်မှုအတွက်လာရောက်တာဒီတစ်ဖက်မှာလည်းဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတွေမှာကူညီဖို့လာရောက်တာဆိုတဲ့အချက်တွေကိုတွေ့ရတယ်။ဒီထားဖွဲ့ရာကောင်းတဲ့အချက်တစ်ခုကတော့ဒီနိုင်ငံတကာရဲ့တိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဆိုတာတိုင်းပြည်တစ်ခုအတွက်အထောက်ပံ့ကောင်းတစ်ခုဖြစ်စေနိုင်တယ်။ဒီလိုရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့တပြိုင်တည်းမှာပဲဒီလူတွေရဲ့လူမှုစီးပွားဘဝတွေပေါ်မှာတရားမှုတွေရှိလာနိုင်တယ်။သဘာဝတရားစတာအရင်းမြစ်တွေရေရှည်တည်တဲ့ခိုင်မြဲနေရမယ့်နေရာမှာလည်းတရားမှုတွေထိရောက်မှုတွေဖြစ်လာနိုင်တယ်။ဒီဒါရီကြောင့်မလို့ဒီရင်းနှီးမြှုပ်နှံမှုတွေကတရားမျှတမှုရှိဖို့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်။နောက်ဆုံးတစ်ချက်အနေနဲ့ဒီရင်းနှီးမြှုပ်နှံမှုတွေကရှည်ရွေးစဲတန်ဖိုးအမှတ်လက္ခဏာတွေအပေါ်မှာလေးစားလိုက်နာဖို့လိုအပ်ပါတယ်။တိဖို့
ကျမတို့တိုင်းပြည်ရဲ့အနာဂတ်အတွက်ငြိမ်းချမ်းရေးကအရေးတကြီးလိုအပ်ပါတယ်။တိဖို့ဒီတစ်ပတ်တိဖို့အစီအစဉ်ကိုဒီမှာပဲညှိနှိုင်းချင်ပါတယ်။ဒီအစီအစဉ်ကို VOA ရဲ့စနေညရုပ်သံနဲ့ရေဒီယိုအစီအစဉ်မှာနှစ်ပတ်တစ်ခါတင်ဆက်သွားမှာပဲဖြစ်ပါတယ်။ကျမတို့မြန်လင်းတဲ့သုတေသနအဖွဲ့ရဲ့အစီရင်ခံစာတွေကိုဖတ်ရှုခြင်းရင်မြန်လင်းတဲ့ analytical ဆိုတဲ့ Facebook page ကနေဖတ်ရှုနိုင်ပါလေရှင်။အားလုံးရှင်လင်းချမ်းမြေ့ကြပါစေ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုရာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါဗီဒီယိုအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရှင်
ဒီညအတွက်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။တမတော်အနေနဲ့ဒီဇယ်ဖွဲ့စည်းပုံခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေပေါင်းအတွင်းကသာဥပဒေနဲ့ညီဆောင်ရွက်သွားမယ်လို့ဒီကနေ့ရက်စွဲနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကသဘောထားတရထုတ်ပြန်ပါတယ်။တမတော်ရဲ့အခုထုတ်ပြန်ချက်ဟာဥပဒေစိုးမိုးမှုအတွက်ပုံစံကောင်းတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီပြောခွင့်ရဒေါက်တာမျိုးညွန်းက VOE ကိုပြောပါတယ်။ကမ္ဘာတွင်းကိုဗစ် -19 ရောဂါကူးစက်သူအခြေအတွက်ဟာတောက်ကြနေသည့်ဆိုရင်တရာတသန်းကျော်ပြီဖြစ်တယ်လို့ဒီဆုံးသူအခြေအတွက်လည်း 1.18 သန်းကျော်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကူးစက်သူရောဒီဆုံးသူပါအများဆုံးနိုင်ငံဖြစ်ပြီးတောက်ကြညနေသည့်ဆိုရင်ကူးစက်သူအခြေအတွက် 26 သန်းသာကပ်လာနေတယ်လို့ဒီဆုံးသူက 4.3 သန်းကျော်သွားပြီဆိုတာ Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့နိုင်ငံတော်လုံခြုံရေးကိစ္စတွေကင်တွေရမှာယူရင်းမူဝါဒနဲ့နိုင်ငံခြားရေးမူဝါဒအကြားအစဉ်အလာအတိုင်းတီးခြားစီထားတာမျိုးကနေခွဲထွက်လာနေပါတယ်။နိုင်ငံခြားရေးမူဝါဒဆိုတာယူရင်းမူဝါဒသာဖြစ်ပြီးယူရင်းမူဝါဒဆိုတာလည်းနိုင်ငံခြားရေးမူဝါဒပါပဲလို့နိုင်ငံတော်လူညိုရေးဂျန်ပီပုဂ္ဂိုလ်မိုက်ဆိုလီဗန်ကအွန်လိုင်းဆွေးနွေးပွဲတစ်ခုအတွင်ပြောသွားပါတယ်။အမေရိကန်လွှတ်တော်အမတ်တွေအပေါ်ချင်းချောင်းမှုတွေဒေါ်လာနေပြီးလွှတ်တော်ရင်းလူညိုရေးတုံ့ပြန်မှုအောက်လွှတ်တော်အခွဋ်အာဏာနန်စီဘလိုစီကတောင်းဆိုထားပါတယ်။လူညိုရေးချင်းချောင်းမှုတွေဟာအပြင်လူတွေစီကားတင်လာတာမဟုတ်ပဲလွှတ်တော်တွင်ရန်သူတွေစီကပါလာနေတာလို့အောက်လွှတ်တော်ဥက္ကဋ္ဌကပြင်းပြင်းထန်ထန်သုံးလုံးပြောဆိုခဲ့ပါတယ်။ ။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကရိုညာဒုက္ခသည်နောက်ထပ်1400ကျော်ကိုမင်းလယ်တွင်ကဘာဆန်ချားကျွန်းပေါ်ဘင်္ဂလားဒေ့ရှ်အစိုးရကဒီကနေ့ထပ်ပို့လိုက်ပါတယ်။မနေ့ကဒုက္ခသည်1800နီးပါးပို့ခဲ့ပြီးတဲ့နောက်ဒီကနေ့ထပ်ပို့တာဖြစ်ပြီးဒီဇင်ဘာလဆန်းကလေးကဆိုရင်ဘာဆန်ချားကျွန်းပေါ်ပို့ထားတဲ့ဒုက္ခသည်စုစုပေါင်း6900တန်မင်းရှိပြီဖြစ်ပါတယ်ခင်ဗျာ။စနေနေ့အတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြွကြုံသိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.